The Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ9ရက်ကျသာပေးနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါတယ်။ကျွန်မဆွေမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးနိုင်ရေးအတွက်အမေရိကန်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။လူပေါင်းတန်ပေါင်းများစွာရဲ့အသက်တွေကိုကတင်ဖို့နဲ့ထိခိုက်လွယ်တဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့ရမောင်ငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်အကြာမှာ COVID-19 ကရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့အဲ့ဒီနိုင်ငံတွေမှာအလုံးလက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေစမြင်နေရပြီလို့ဆိုပါတယ်။ COVID-19 ရောဂါတိုက်ချဲ့ရေးအတွက်ဒေါ်လာ1ဘီလီယံထည့်ဝင်ကြဖို့အလူရှင်တွေကိုကုလသမဂ္ဂကအစောပိုင်းတုန်းကပန်ကြားထားတာပါ။ဒါပေမဲ့စုစုပေါင်းဒေါ်လာ 6.8 ဘီလီယံလောက်လိုအပ်တယ်လို့ဒီနေ့ထပ်ပြီးပြောကြားတာဖြစ်ပါတယ်။အစင်းရဲဆုံးသူတွေအထူးသဖြင့်အမျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့နေသူတွေကိုကယ်ယောဂါနဲ့ကမ္ဘာစီးပွားရေးကြာဆင်းတဲ့တန်းကနေအကာအကွယ်မပေးဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးရိုးတက်ရောက်မှုတွေဖြစ်လာလိမ့်မယ်လို့လူသားချင်းစာနာမှုဆိုင်ရာယုံအကြီးအကဲမတ်ခ်လိုကော့ခ်ကပြောပါတယ်။ဖိလစ်ပိုင်ပါကစ္စတန်နဲ့အာဖရိကနိုင်ငံခွန်ဒပ်နိုင်ငံတို့ကိုအထူးကိလွယ်စုံနိုင်ငံတွေအဖြစ်စည်းရင်းထပ်တိုးပြီးရန်ပုံငွေထပ်တိုးပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကရောဂါတုံ့ပြန်တိုက်ဖျက်ရေးအင်ပြူတော်အထူးဖွဲ့ရဲ့လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီအဖွဲ့လုပ်ငန်းတွေရပ်တော့မယ်လို့အင်္ဂါနေ့ကပြောကြားခဲ့ပေမဲ့လောလောဆယ်ဆက်လုပ်သွားမယ်လို့သမ္မတကပုံထုံးလေးမှာပြန်ပြောခဲ့တာပါ။ဘာကြောင့်လဲလို့သတင်းတောက်ရဲ့အမေကိုဒီအဖွဲ့ဘလောက်ရေပန်းစားတယ်ဆိုတာသူအင်္ဂါနေ့ကအထင်မသိခဲ့ဘူးလို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ
်။ I had no idea how popular the task force is.Until actually yesterday, when I started talking about winding it down, I'd get calls.
အမေတန်လေးစားထိုက်တဲ့သူတွေသူ့ကိုလှမ်းဆက်တွေ့ပြီး COVID-19 ရောဂါတုံ့ပြန်တိုက်ဖျက်ရေးအထူးအဖွဲ့ကိုဆက်ထားတဲ့ကြောင့်အကြံပေးခဲ့ကြတယ်လို့ပြောကြားသွားတာပါ။ဒါကြောင့်လိုအပ်တဲ့၍ဒီအဖွဲ့ကိုဆက်ထားမှဖြစ်ကြောင်းနဲ့စီးပွားရေးပြန်လည်နလန်ထူနိုင်ရေးဘက်အာရုံစိုက်တဲ့သူ2ယောက်3ယောက်ကိုအဖွဲ့ထဲမှာထပ်တိုးဖို့ညှင်းနာနေမှာကြီးညာမယ်လို့သမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်တဲ့ပတ်သက်လို့စောင့်ကြည့်ရေးတားဆီးထိန်းချုပ်ရေးနဲ့ရောဘာတက်တာအောင်လုပ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုကြီးကြပ်ဖို့အတွက်လုပ်ငန်းအဖွဲ့ကိုဇန်နဝါရီလကုန်မှစတင်ဖွဲ့ခဲ့တာဖြစ်ပြီးတော့နောက်တစ်လအကြာမှာပဲဒီအဖွဲ့ကိုကောင်းဆောင်ဖို့ဒုသမ္မတမိုက်ပန့်စ်ကိုတာဝန်ပေးခဲ့ပါတယ်ရှင်။အမေရိကန်သမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်မပါဘဲအီရန်အပေါ်စစ်မတိုက်ရဆိုတဲ့လွှတ်တော်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအားနာသုံးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကတိတ်ကိုစော်ကားတဲ့ဆုံးဖြတ်ချက်ဖြစ်ပြီးသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုသူ့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေအပေါ်ကာကွယ်နိုင်စွမ်းကိုထိခိုက်တယ်လို့သမ္မတထရမ့်ကသူပါကြောင့်ဗီဒီယိုအာဏာသုံးရတယ်ဆိုတဲ့ရှင်းချက်မှာပြောထားပါတယ်။ဇန်နဝါရီလတုန်းကအမေရိကန်နဲ့အီရန်နိုင်ငံကြားစစ်ရေးတင်းမာနေချိန်မှာလွှတ်တော်ကသာစစ်ကြေညာခွင့်ရှိရမယ်လို့ဆိုပြီးလွှတ်တော်ကဒီဆုံးဖြတ်ချက်ကိုချခဲ့တာပါ။အီရန်ရဲ့စစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ကြီးကာစင်ဆိုလီမာနီကိုအမေရိကန်ကသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့လေကြောင်းကတုတ်တင်တက်ဖြတ်ခဲ့ပြီးဂျပန်အကြံမှာပဲအီရန်ဘက်ကလက်တုံ့ပြန်တဲ့အနေနဲ့အီရတ်နိုင်ငံထဲမှာအမေရိကန်တပ်တွေအခြေစိုက်တဲ့စစ်စခန်းအပေါ်ပယ်ထိန်တုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုကြောင့်အမေရိကန်စစ်သား100ကျော်အုံနောက်နဲ့အာယုံကျောပိုင်းဆိုင်ရာထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့မနေ့9နာရီအထိ COVID-19 ရောဂါတက်ခွဲအတည်ပြုလူနာစုစုပေါင်း162ယောက်ရှိပါတယ်။မေလ6ရက်ညပိုင်းကအမျိုးသားကျန်းမာရေးတက်ခွဲဌာနကနေဒုတိယအထောက်တက်ခွဲနမူနာ84ခုကိုစစ်ဆေးခဲ့တာမှာလူနာတဲ့တယောက်ကိုထပ်တွေ့ခဲ့ပါတယ်။သူဟာအတည်ပြုလူနာ6ယောက်နဲ့ထိတွေ့ခဲ့တဲ့အေးစိန်မြို့နယ်မှာနေထိုင်သူအသက်43နှစ်အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်ဒီကနေ့မနေ့9နာရီအထိသေဆုံးသူ6ယောက်နဲ့ပြန်လည်နေကောင်းသူ50ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာန website မှာဖော်ပြထားပါတယ်။
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိဒိုင်းဒိုမီတာ19 kHz 15.5 သုံးညဒိုင်းဒိုမီတာ25 kHz 17.8 သုံးည ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဝက်မှာတိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင်ဗျာ
။ဒီမြန်မာပိုင်းကနေဂျာတာဝတိနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကဓာတုဆက်ရုံတစ်ခုမှာဓာတ်ငွေယူဆင်းနေတာကြောင့်9ယောက်ထပ်မံတည်ဆုံသွားတယ်လို့အာဏာပိုင်တွေကပြောလိုက်ပါတယ်။ဗီရှာကန်ပန်နံမြို့စင်ကြီးဘုံမှာရှိတဲ့ LG Polymer ဓာတုဆက်ရုံကနေစတရင်းဓာတ်ငွေတွေယူဆင်းခဲ့ပြီးတဲ့နောက်အိမ်မြို့မှာနေထိုင်သူတရားကျော်ကိုအိမ်မှာရှိတဲ့ဆေးရုံတွေကိုတင်လိုက်ရပါတယ်။ဒီဓာတ်ငွေတွေဟာကုဘတန် 9,000 လောက်ရှိတဲ့ဓာတ်ငွေလောင်ကန်တစ်ခုတည်းကနေယူဆင်းလာခဲ့တာဖြစ်တယ်လို့မြို့ကန်ရဲအယားရှိဆွာရုပ်ရာနီက AFP သတင်းဌာနကိုပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ပြီးခဲ့တဲ့မတ်လကစပြီးတိုင်းနိုင်ငံလုံးကိုအိန္ဒိယကနေအပြင်းမထွက်ကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကမိန့်ထုတ်လိုက်ခြင်းကစပြီးအဲဒီဓာတ်ငွေလောင်ကန်ကြီးတွေကိုစောင့်ကြပ်ကြည့်ရှုမဲ့သူမရှိတော့ပဲပြစ်ထားခဲ့တာဖြစ်တယ်လို့လည်းရဲရရှိရာနီကပြောပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ1000ကျော်သွားပြီဖြစ်ပါတယ်။ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 988 ယောက်တွေ့ရှိခဲ့တာကြောင့်အခုဆိုရင်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း1198ယောက်ထပ်မံရှိသွားပါပြီ။ကူးစက်ခံရသူတွေထဲက90ရာခိုင်နှုန်းနီးပါးကနိုင်ငံခြားကနေအလုပ်လာလုပ်ကြပြီးအဆောင်တွေမှာနေကြတဲ့သူတွေဖြစ်ပါတယ်။စင်ကာပူမှာပြီးခဲ့တဲ့ဧပြီလဇန်ကစပြီးနှစ်လကြာအိမ်ထဲကနေအပြင်မထွက်ကြဖို့မိန့်ထုတ်တာဟာလာမယ့်ဇွန်လ10ရက်နေ့မှာအကုန်ဆုံးမှဖြစ်ပေမဲ့ဒါကိုဖြည်းဖြည်းချင်းဖြေလျှော့ပေးတဲ့အနေနဲ့လာမယ့်မေလ12ရက်နေ့ကစပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပြန်ဖွင့်ဝင်ပေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်စေခဲ့တဲ့အတွက်စစ်ဆေးခံရတဲ့အပျော်စီးသင်္ဘောဟာဖိလစ်ပိုင်သင်္ဘောသားတွေကိုပြန်ပို့ဖို့အတွက်ဖိလစ်ပိုင်ရေပိုင်နဲ့ထဲကိုဝင်သွားခဲ့ပြီးဖြစ်ပါတယ်။ The Ruby Princess အပျော်စီးသင်္ဘောဟာမနီလာပင်လယ်အော်မှာကြောက်ချမှာဖြစ်ပြီးတော့အဲဒီသင်္ဘောမှာပါတဲ့ဖိလစ်ပိုင်သင်္ဘောသား214ယောက်ကိုဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးသွားမှာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အဲဒီပင်လယ်အော်ထဲမှာနောက်ထပ်ဖိလစ်ပိုင်သင်္ဘောသား9000ကျော်ကမ်းပြတ်ဆင်းဖို့အတွက်ဆောင်နေတဲ့နောက်တဲ့အပျော်စီးသင်္ဘော16ဆင်းလောက်ရှိတယ်လို့လဲဆိုပါတယ်။အချိန်ထဲမှာပဲနိုင်ငံတွေတော်ပြင်းပြောင်းမှာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးချထားတဲ့ကန့်သတ်ချက်တွေကိုလျှော့လာနေတာကြောင့်ကိုရီးယားလေကြောင်းလိုင်းကလည်းကုန်ပစ္စည်းပို့ဆောင်တာတွေတိုးချဲ့ဖို့အတွက်ရှီလာကစပြီးတော့တချို့တွင်ခီးစဉ်တွေကိုပြန်ပြေးဆွဲသွားမှာဖြစ်ပြီးတော့ခီးစဉ်တွေလည်းတိုးလာနိုင်ပွဲရှိတဲ့အပေါ်မှာလည်းပြင်ဆင်သွားမှာဖြစ်ပါတယ်။ဒီကြောင့်ခီးစဉ်တွေတိုးလာပြီးမြဲလဲနိုင်ငံတကာကိုသွားနေတဲ့ခီးစဉ်လမ်းကြောင်း130လဲက32ခုကိုပဲပြေးဆွဲသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။ယူရိုနိုင်ငံမှာတော့အရင်ထောင်လိုင်းကြီးကဲဟောင်းမူစတဖာအာကာဒီမီကဝန်ကြီးချုပ်ဖြစ်တဲ့ဒီကနေ့မှာကျန်းသက်စွာကျင်းဆိုပါရယ်။ဒါကြောင့်ယူရိုနိုင်ငံရဲ့အုပ်စုလေးကြား9လကြာအခြေတင်ဖြစ်နေတာကြီးလည်းဆုံးသက်သွားခဲ့ပါရယ်။အခုလိုကျန်းသက်စွာကျင်းဆိုလိုက်တဲ့အတွက်သူဟာယူရိုနိုင်ငံမှာ2003ခုနှစ်ကစပြီးတော့စတမမြောက်ဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ပြီးခဲ့တဲ့နှစ်နိုမာလာနောက်ပိုင်းကအဒယ်အဗ်ဒူမာဒီဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်သူဟာဝန်ကြီးချုပ်ဖြစ်တဲ့အစိုးရဖွဲ့ဖို့တတိယမြောက်အဆိုပြုခံရတဲ့သူဖြစ်ပါရယ်။ယူရိုနိုင်ငံကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြောင့်အဒယ်အဗ်ဒူမာဒီယာရူကနေနှုတ်ထွက်သွားခဲ့တာပါ။အာကာဒီမီကတော့သူ့အစိုးရအနေနဲ့ပြဿနာတွေကိုပိုဆွအောင်လုပ်မှာမဟုတ်ပဲဖြေရှင်းသွားမှာဖြစ်တယ်လို့ဒီနေ့မှပြောပါရယ်။ယူရိုနိုင်ငံတော်အလုံးလက်မဲ့ပြဿနာတွေကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးအစိုးရနှုတ်ထွက်ပြီးဖို့တောင်းဆိုခဲ့ကြတာပါ။ဒါပြင် COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်ရေနံစည်းတွေကျဆင်းပြီးတော့ယူရိုစီးပွားရေးလည်းထိခိုက်နေတာပါ။မေရန်နိုင်ငံရဲ့ဝန်ကြီးမိုက်ပေါ်မီယိုကတော့အယ်ကာဒီမီရဲ့အစိုးရအဖွဲ့ကိုချိုးဆိုကြောင်းတယ်လီဖုန်းနဲ့ပြောကြားခဲ့ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေနဲ့အောက်ဒီလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေဖော်ဆောင်မှုအတွက်ကြိုးပမ်းမှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်အီရန်နိုင်ငံအနေနဲ့အီရန်ကနေလက်စစ်တပ်အားတင်သွင်းမဲ့ကိစ္စကိုရပ်ပေါင်း120ခင်းလွှတ်ခွင့်ပေးပြီးခွင့်ပြုထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်ခင်ဗျာ။ဒီနေ့ကမ္ဘာစီးပွားရေးဈေးကွက်ကတော့အာရှဘက်မှာအများစုကအကျဖြစ်နေပြီးတော့ဥရောပဘက်မှာတော့အတက်ဖက်ကိုဦးတည်နေပါတယ်။ဂျပန်နိုင်ငံကနေကေစုရှီယာအညွန်ငင်းက3.3ခိုင်နှုန်းနီးပါးနဲ့ထိုင်ပေရဲ့750စုရှီယာဈေးကွက်ကတော့3.6ခိုင်နှုန်းအတက်နဲ့ဈေးပိတ်ခဲ့ပေမဲ့ဟောင်ကောင်၊ရှန်ဟိုင်းနဲ့ဆစ်ဒနီစုရှီယာဈေးကွက်တွေကတော့ဈေးတွေကျခဲ့ပါတယ်။ဒီလိုဆိုရကသူတို့နိုင်ငံရဲ့ပြည်ပတင်ပို့မှုဟာပြီးခဲ့တဲ့နှစ်ကလည်း3.5ခိုင်နှုန်းပိုများလာခဲ့တဲ့ဆိုပေမဲ့လည်းဒီချက်ကယင်းနှိမ့်နှံသူတွေကိုဆွဲဆောင်နိုင်ဖို့မရပါဘူး။တချိန်တည်းမှာပဲဥရောပဈေးကွက်တွေဘက်မှာတော့အတက်ပြခဲ့ပြီးတော့လန်ဒန်ရဲ့ FTSE စုရှီယာဈေးကွက်ကတော့ဒီနေ့မနက်ပိုင်းမှာ100ခိုင်နှုန်းကျော်တက်ခဲ့ပြီး Paris က CAC 40က3.8ခိုင်နှုန်းကျော်နဲ့ Frankfurt က DAX အစုရှိရာဈေးကွက်တွေမှာတော့3.8ခိုင်နှုန်းကျော်တက်ခဲ့ပါတယ်။ရေနံဈေးကွက်တွေမှာလည်းဒီကနေ့အတက်ပြခဲ့ပြီးတော့ American ရဲ့ West Texas Intermediate ရေနံစိမ်းကုမ္ပဏီကရေနံစိမ်းတစ်စီးကို24.38ဒေါ်လာနဲ့ရောင်းချတာကြောင့်3.3ခိုင်နှုန်းတက်လာခဲ့ပြီးတော့ Brent နိုင်ငံကရေနံဈေးကွက်မှာတော့ရေနံစိမ်းတစ်စီးကို29.83ဒေါ်လာနဲ့ရောင်းချခဲ့ပါတယ်။ ဒါပြင် Dow Jones S&P 500နဲ့ Nasdaq ဈေးကွက်ဒီမှာလည်းအစုရှယ်ယာဈေးတွေကတိကျခိုင်နှုန်းကျော်တက်လာခဲ့ပါတယ်ခင်ဗျာ The Voice of America ဒီ American တန်ကနေကြာတော်ရင်းနှစ်အစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ပြန်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ရောဂါပိုးရှိရှိတခွဲစမ်းသပ်မှုပေါင်းတပေါင်းကျော်စစ်ဆေးပေးခဲ့ပြီးတိချဆောင်ကြီးခံရသူတွေရဲ့တစ်ဆယ်ရာခိုင်နှုန်းကိုပဲရောဂါရှိရှိတခွဲစမ်းသပ်ပေးနိုင်သေးတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်းမှာကိုဗစ်ရောဂါရှိရှိတခွဲစစ်ဆေးခံရသူတွေကတော့ဒီရောဂါပိုးရှိထားသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေနဲ့သတ်မှတ်နေရာတွေမှာအတော်လာကန့်သတ်ပြီးစောင့်ကြည့်ခံရသူတွေပဲဖြစ်ပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ထားတဲ့စီးရင်တွေအရတခွဲတီပြူလူနာပေါင်း162ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ50အထိရှိထားပြီးဖြစ်ပါတယ်။ဒါဟာတခွဲနမူနာပေါင်း1000ကျော်ကိုစစ်ဆေးပြီးခဲ့တဲ့အခြေအနေပါ။အခုစစ်ဆေးပြီးခဲ့တဲ့တခွဲနမူနာပေါင်း1000ကျော်ရဲ့ရာဂိုင်းနှုန်း40ကျော်လောက်ကအသွားလာကန့်သတ်ခံရသူတွေပဲဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးကတိကျွက်စောင့်ကြည့်ခံရသူတွေစုစုပေါင်း10ရာခိုင်နှုန်းလောက်ကိုပဲတခွဲနမူနာရယူနိုင်ခဲ့တာပါတနိုင်ငံလုံးတိကျွက်စောင့်ကြည့်ခံရသူအရေအတွက်ကျန်းမာရေးဝန်ကြီးဌာနစီရင်ရဆို5000ဝန်းကျင်မှာရှိနေပါတယ်အခုလိုသွားလာကန့်သတ်ခံရသူတွေကိုရာနှုန်းပြည့်နဲ့စစ်ဆေးပေးနိုင်ပေမဲ့ထတ်တိုးဆောင်ရွက်နိုင်မှုကိုစီစဉ်နေပြီးလက်ရှိအချိန်မှာဘလို့သတ်မှတ်ချက်တွေနဲ့ရွေးချယ်စစ်ဆေးနေတယ်လဲဆိုတာကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOE ကိုပြောပါတယ်
ပေါ်ရင်ဒီကိုစစ်တဲ့ခါတော့ကျွန်တော်ကဒီစစ်တနာပုံစံနဲ့တွားတာပေါ့စစ်တနာပုံစံနဲ့တွားတဲ့ခါကျတော့အထူးဖြင့်ဒီကျန်လာတဲ့ခဲရနေပြီးတော့ဒီ risk ရဲ့အုပ်စုတွေပေါ့နော်ဒီလူတွေကိုစူးစမ်းကြည့်ရင်နောက်တစ်ခုကဟိုဇန်တန်ယူရာလည်းရှိရပေါ့နော်လူတစ်ထောင်ရှိတဲ့ဘဏ်နဲ့စင်တာဆိုရင်100ပေါ့နော်50ရှိတဲ့ဆရာဆို5ယောက်ပေါ့နော်အချို့ကျတော့လေကွာရန်တီးမှာက risk ပါတဲ့ခါကျတော့အဲ့ဒီလူတွေ risk များတဲ့လူတွေကိုစူးစမ်းစစ်တာပေါ့နော်အဲ့တော့ခုကသူ့လူနိုင်ကြတော့လည်းလက္ခဏာကြရမယ်ရှိတယ်။ဘာတင်းနေရနေ။အဲ့လိုလူတွေဆိုတော့ဒါသိတာပေါ့ပေါ့။အဲ့လိုလူတွေလည်းစစ်တာ
။ဓာခွဲနမူနာတွေကိုရန်ကုန်မြို့ကအမျိုးသားချမ်းမရေးဓာခွဲမှုဆိုင်ရာဌာနနဲ့စေတုတင်မနာဦးစီးဌာနတို့အပြင်နေပြည်တော်မှာရှိတဲ့အမှတ်နဲ့တက်မတော်စေယုံကြီးကရင်တထောင်မှစစ်ဆေးပြီးရောဂါပိုးရှိရှိဆိုတာကိုအတည်ပြုပေးနေတာပါ။အခုစစ်ဆေးပေးနေတဲ့နေရာ၃ခုအပြင်မန္တလေးနဲ့မော်လမြိုင်တောင်ကြီးမြို့တို့မှာပါထပ်တိုးစစ်ဆေးသွားဖို့အတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့သိရပါတယ်။တခွဲနမူနာတွေကိုနေပြည်တော်နဲ့ရန်ကုန်မှာရှိတဲ့တက်မတော်စစ်ဆေးရုံတွေမှာဗဟုကော်မတီရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်နေတဲ့အကြောင်းကိုဗဟုချုပ်စော်မင်းထွန်းကအခုလိုပြောပါရစေ။
နေပြည်တော်ပါဝင်ကျင်းမှာရှိတဲ့အန္တရာယ်ရှိတဲ့လူတွေကိုတွားပြီးနေတဲ့လူတွေကိုစစ်ဆေးဖို့ပြည်ရင်ကျွန်တော်တို့မှာရှိတဲ့ရန်ကုန်မှာရှိတဲ့တက်မတော်ရဲ့ကိုဗစ် -19 စံပါနဲ့ဆက်ကကျွန်တော်တို့ရောက်ဝင်တော့ဘဲဆောက်တို့အဲဒီဘက်ကနေဝင်လာတဲ့လူတွေကိုစစ်ဆေးနေတယ်လို့ကျွန်တော်တို့ဗဟုကော်မတီကညွှန်ကြားမှုဖြစ်ပါ
အခုချိန်မှာတခွဲနမူနာတွေကိုစစ်ဆေးပေးနေတဲ့နေရာ၃နေရာပေါင်းလိုက်ရင်တနေ့တာစစ်ဆေးပေးနိုင်တဲ့ပမာဏဟာထောင်ကနေနီးပါးရှိနေပြီလို့ဒေါက်တာတန်းနိုင်စုကပြောပါတယ်
။ basic နေထိုင်ရပြောမယ်ဆိုရင်တော့ဒါကျွန်တော်တို့ကထောင်ကနေနားတော့ဒါကျွန်တော်ကတ်တာပြီးအချမ်းချင်းပြောပြရတယ်
။ဒီအပိုင်းထဲမှာလေချောင်းကနေတဆင့်ပြန်လာသူတွေရှိသလိုလင်းစက်ကိတ်ကနေတဆင့်ပြန်ဝင်လာသူတွေလည်းရှိနေပြီးသူတို့ကိုတတ်မှတ်ထားတဲ့နေရာတွေမှာ21ရက်တာအတော်လာကန့်သတ်ပြီးတော့စောင့်ကြည့်နေတယ်လို့သိရပါတယ်။အတိပြုလူနာသည်တွေးရှိမှုယုံနေလာပေမဲ့ဒီယောဂကင်းစင်သွားတဲ့အခြေအနေမဟုတ်သေးတာကြောင့်ကိုဗစ်ယောဂကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေကိုဆက်ပြီးတော့လိုက်နာပေးဖို့ကျန်းမာရေးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 တုံ့ပြန်မှုရှမ်းဘုံငွေကနေထုတ်ချေးတဲ့ချင်းငွေတွေကိုတခြားပြည်တွင်းလုပ်ငန်းတွေထက်စိုက်ပျိုးရေးကဏ္ဍမှာပုံမိုသုံးဆွဲထောက်ပံ့တင်တယ်လို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကတိုက်တွန်းတဲ့သတင်းကိုပြောပြချင်ပါတယ်။ကျမအင်တနာထွန်းပါCOVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေပေါ်ပြန်လည်ကုစားနိုင်ဖို့စီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကအတွန်းတုံးတက်တာနဲ့ချင်းငွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကဆောင်ရွက်ပေးနေပါတယ်။ဒီအစီအစဉ်ရဲ့ဦးတည်ချက်9ရက်ထဲမှာစိုက်ပျိုးရေးနဲ့ပတ်သက်လို့တိတိကျကျမထည့်ထားပေမဲ့လုပ်ငန်းစဉ်တစ်ရက်အဖြစ်နဲ့လယ်သမားတွေစိုက်ပျိုးရေးလုပ်ငန်းငယ်တွေနဲ့မျိုးစည်ရောင်းချသူတွေကိုထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်ပါဝင်ပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေကနိုင်ငံရဲ့အဓိကစီးပွားရေးဖြစ်သလိုမြန်မာနိုင်ငံမှာလက်ရစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်နေသူအခြေအတွက်က 12.5 တန်းရှိနေပြီးတနိုင်ငံလုံးမှာရှိတဲ့လုပ်သားအင်အားရဲ့51ရာခိုင်နှုန်းဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့2019စီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲချင်းဝေထုတ်ပေးတဲ့စီးပွားရေးလုပ်ငန်းတွေထဲမှာစိုက်ပျိုးရေးကဏ္ဍကိုအဓိကထားပြီးပံ့ပိုးပေးတယ်လို့ဆိုပါတယ်။
အခုလက်ရှိမှာတောင်တူလေသမားတွေအနေနဲ့ထုတ်ချေးပေးတဲ့ချင်းတွေကလုံလောက်မှုမရှိတာကြောင့်အပြင်ကနေချင်းတွေထက်ချေးပြီးလုံနေကြရတဲ့အတွက်အစိုးရအနေနဲ့ချင်းတွေကိုလုံလောက်လောက်ထုတ်ချေးပေးဖို့လိုအပ်တယ်လို့စစ်တော်တွေမှာတောင်တူလေသမားအရေးပြောဆိုဆောင်ရွက်နေတယ်။အရာဝတီတိုင်းမဥပင်းမြို့နယ်ကစစ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကပြောပြောပါတယ်။စိုက်ပျိုးစည်းအနေနဲ့ဒီကသတောင်းသတင်းခွဲချီးပေးတယ ဒီကနေ့ကျွန်တော်ရန်နိုင်ငံရဲ့ဘတ်ဂျက်တစ်ခုလုံးကိုလေးကျက်လောက်ပဲ
ဝိဒ္ယာမလေးကြောက်လောက်ပဲလေရကနာကိုတုံးနေဆိုရအဖြေအတွေ့အနေတယ်လीအဲ့တော့ဘာကိုလုတ်ပြီးတော့เนาะအမလုံးမပြီးဘူးလို့ပဲအင်ကြပြောချင်းစဉ်းစားနှံပက်တာအဲ့ဒါကိုနှံပက်ပါတယ်ပက်ပါတယ်ပြောမနေနဲ့လीဒီမြင်ရတဲ့စာကြည့်ရေးတော်မှာဘောင်းတဲ့ခေါအောင်မဖော်နိုင်မှုဆိုဘယ်လိုလုတ်ဖြစ်မလဲပြီးတော့လေဒီကိုဗစ်ဖြစ်တဲ့ပြဿနာရေချီထိတွားလာနေတဲ့အလားလာရှိတဲ့အတွက်စာနာရေးကဥစ
ဒီလိုကိုဗစ်ကာလစီးပွားရေးအခွင့်အလမ်းကောင်းနေကြလာနိုင်တယ်လို့ကိုဗစ်ကာလကိုလည်းကောင်းကောင်းဖြတ်ကျော်နိုင်တယ်လို့ဦးစိန်ဝင်းကပြောပါတယ်။
ဖိုက်ပြူးကြီးကိုဦးစားပေးဆောင်ရွက်တာကဒီလိုကိုဗစ်ကာလစီးပွားရေးအထိနာနေတဲ့အချိန်မှာပြန်လဲဥမော့လာနိုင်ဖို့အခွင့်အရေးတစ်ခုဖြစ်တယ်လို့လဲစီးပွားရေးပညာရှင်ဦးမင်းခင်ကတုံ့တက်ပါတယ်။ကျွန်တော်တို့တစ်ချက်ကတော့ဝင်ကြပြန်နိုင်တယ်လုပ်ငန်းမျိုးတွေကိုကျွန်တော်တို့ခြံခွေရတယ်။အဓိကတော့ဖိုက်ပြူးကြီးပါ။ဖိုက်ပြူးမင်းကြီးစမ်းလိုက်ခါထုတ်လို့ဒီပိုင်းကိုကျေရောက်အလျော်လေးန အလားအခြေခံလေးနဲ့နော်လူဒီလူတွေတဲ့ကိုယ်နိုင်ငံနဲ့မကောက်တခြားနိုင်ငံတက်ပါအရေးကြီးတဲ့ဆန္ဒရေးတာပုံကြမ်းကုန်ကြောပေါ့နော်သူ့လူကြီးလူဟာမျိုးကျွန်တော်တို့ဦးစားပေးရပါမယ်
စိုက်ပျိုးရေးဆိုင်ရာကုန်စည်တွေကိုပို့ဆောင်ပေးနိုင်ဖို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါဦးစားပေးစီစဉ်ဆောင်ရွက်တင်တယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်။ဒီမိုးရသည်စိုက်ပျိုးကြရတော့မဲ့လေယာဉ်တွေကိုချင်းဝေထုတ်ပေးတဲ့ပမာဏပေါ်မှာမူတည်ပြီးစိုက်ပျိုးကြရမှာပါ။ချင်းဝေမလုံလောက်တာတွေကြောင့်တချို့တောင်သူတွေကလေယာဉ်ဧကတ်ကိုတတ်မှတ်ချက်အတိုင်းမစိုက်ပျိုးနိုင်ကြဘူးလို့သိရပါတယ်။မြမလေယာဉ်ဖွံ့ဖြိုးရေးဘဏ်ကတော့နှစ်စဉ်ကြသည့်အလိုက်ထုတ်ချေးပေးနေတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးခန္ဓာတွေအတွက်ချင်းငွေတွေကိုဧပြီလ၁ရက်နေ့ကနေစပြီးအတူတူရှော့ချကောက်ခံသွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။ကျမအင်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။စိတ်ရုံလုံးယုံတွေမှာကိုဗစ် -19 ကာကွယ်ထားတာရှိမရှိစစ်ဆေးတာကိုပူးပေါင်းစစ်ဆေးရေးအဖွဲ့တွေကအစိုးရကသတ်မှတ်ထားတဲ့မေလ15ရက်အမိပြီးအောင်စစ်ဆေးနေပေမဲ့စိတ်ရုံအများစုဆစ်ဖို့ကြံနေတဲ့အကြောင်းကိုပြောပြပေးမှာပါ။မဖြစ်မနေလည်းပတ်ရမယ့်စက်ရုံကလွဲပြီးစက်ရုံထဝက်လောက်ကသူတို့လုပ်ငန်းကိုလာဆစ်ဖို့ဌာနဆိုင်ရာပူးပေါင်းစစ်ဆေးရေးအဖွဲ့တွေကိုအကြောင်းမကြားကြပါဘူးစက်ရုံပေါင်း2000ကျော်ရှိတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာအခုချိန်ထိစက်ရုံ900လောက်ပဲစစ်ဆေးနိုင်ပါသေးတယ်ကုန်မှမရှိကုန်ရမ်းလည်းမရတဲ့အခြေအနေမှာစက်ရုံကိုပိတ်ထားဖို့လုပ်ငန်းရှင်တွေကပူပြီးဆန္ဒရှိကြတာပါလှိုင်သာယာအခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပြပါတယ်
ကျွန်တော်တို့သိရတဲ့လောက်ကတချို့ဆက်ယုံအလုတ်ယုံတွေကတော့နောက်ထပ်ရေးရှည်သူတို့အလုတ်ကိုဖိတ်ထားရှင်တဲ့သဘောလေးတွေရှိတယ်။တချို့ဆက်ယုံတွေကြတော့လေကျွန်တော်တို့သိရတဲ့လောက်ဒီပြန်လည်ပြီးတော့ဖွင့်လိုက်ပြီးတော့လုပ်ငန်းဆောင်ရွက်ပေမဲ့ဒီဘက်ကထုတ်ထွက်တဲ့ product ကိုဒီဘက်မှာဝယ်မဲ့လူမရှိဘူးဆိုရင်ဒီဆက်ယုံလေပတ်နေတာဆက်ဆိုင်မလေပတ်ပဲနဲ့ရက်ထားတာကဟိုကောင်းတဲ့အခြေအနေတစ်ခုကိုဒီလိုလက်ခံထားပြီးတော့ဒီလာရောက်တင်ပြအချင်းမရှိတဲ့ဆက်ယုံတွေရှိတယ
်။အထူးသဖြင့်အထည်ကျောက်လုပ်ငန်းတွေ၊စားတောက်ကုန်လုပ်ငန်းတွေကကုန်အမာတွေထပ်မရသလိုအမခံပြီးကုန်အမာတွေအတွက်ရောကြီးပေးရသူတွေလည်းရှိပါတယ်။အလုံသမားဝင်ကြီးဌာန၊ကျန်းမာရေးဝင်ကြီးဌာနနဲ့လွှတ်တော်ကိုယ်စားလှယ်ပူးပေါင်းစစ်ဆေးရေးအဖွဲ့တွေကစစ်ပြီးသွားတဲ့ဆက်ယုံကို ABC အဆင့်တွေတတ်မှတ်ထားပါတယ်။ဒီအဆင့်ရတဲ့ဆက်ယုံကလုပ်ငန်းလည်ပတ်ဖို့ထောက်ခံချက်ရမှာနဲ့ဒီအဆင့်ကတော့လုပ်ငန်းလည်ပတ်ရေးစစ်ဆေးခံရမှာပါ။စီစဉ်ကတော့ကျမရေးဝင်ကြီးဌာနသတ်မှတ်ချက်တွေပြည်မီတဲ့အထိစစ်ဆေးခံပြီးမှပြန်ဖွင့်ဝင်ရမှာပါ။ရန်ကုန်မှာစက်ရုံ3000လောက်စစ်ဆေးပြီးတော့ပါပြီ။တချို့လုပ်ငန်းတွေလည်းပတ်နေပေမဲ့အများစုကတော့ရန်နာထားပါတယ်။အစိုးရသတ်မှတ်ထားတဲ့မေလ15ရက်နေ့ရောက်တဲ့အထိစစ်ဆေးတာပြီးအောင်မှမဟုတ်သေးဘူးလို့လည်းစစ်ဆေးရေးအဖွဲ့တွေကပြောပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ရှိရှိနိုင်ကြပါတယ်ခင်ဗျာ။
နိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းကန့်သက်တားမြစ်ချက်တွေကိုချိုးဖောက်တဲ့မြန်မာနိုင်ငံသား20ကျော်ထိုင်းမှာဖမ်းဆီးအေးယူခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မင်းဆိုင်တို့နဲ့အတွင်းကမင်းတန်စေးမှာအုပ်စုဘွက်ရက်တောက်ပြီးလောင်းကစားလုပ်နေကြတဲ့မြန်မာနိုင်ငံသား20ကျော်ကိုထိုင်းရနာပိုင်းတွေကမေလ6ရက်နေ့ကဖမ်းဆီးလိုက်တာပါ။အမှတ်3နေကြောင်တက်နဲ့နေမီအာနာပိုင်းတွေကမင်းတန်စေးုံထဲမှာမြမလူသမားတွေဝိုင်းခွဲ့အရက်တောက်ပြီးစူညံနေကြတယ်ဆိုပြီးထိုင်းရွာသားတွေရဲ့တိုက်ကြခြင်းအရနယ်မြေခံရဲတပ်ဖွဲ့ကတွားရောက်ဖမ်းဆီးခဲ့ကြပါတယ်။ရဲနဲ့စစ်တပ်ကိုမြင်လာတဲ့မြန်မာနိုင်ငံသားတချို့ဟာထွက်ပြေးခဲ့ကြတာကြောင့်ဆက်တိုက်လိုက်လံဖမ်းဆီးနေပါတယ်။ COVID-19 ကာလအရေးပေါ်အမိန့်နဲ့ကန့်သတ်ချက်တွေကိုထိုင်းနိုင်ငံအတွင်းမြမတွေအနေနဲ့လိုက်လာဖို့လိုအပ်တယ်ဆိုပြီးထိုင်းမြမနယ်စပ်ကရောင်ကြီးလူသမားခွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကပြောပါတယ်
။ COVID-19 အရေးပေါ်ကာလမှာကျမ်းမာရေးရထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေကိုလည်းတိုင်းနာဖို့တိုင်ရောကနေပြီးတော့ကျွန်တော်တို့လူသမားတွေရှေ့ပြောင်းလူသမားတွေကိုအတိပေးထုတ်ပြန်ထားတာတွေရှိတယ်။အဲဒီထုတ်ပြန်ထားတဲ့ချက်တန်းမှာဟာဒီမျက်ဆက်ကိုနေရင်ပြည်သားတွေမကြနိုင်ခင်ကာလအတွင်းမှာထိုင်းဥပဒေအတိုင်းပဲထုတ်ပြန်ကြေညာချက်တွေအတိုင်းပဲနေထိုင်ဖို့နိုင်ငံချက်တွေထဲမှာလူစုလူဝေး9ယောက်ထက်ပိုတဲ့လူစုလူဝေးမလို့ရဘူး။လူစုလူဝေးနဲ့ရက်တွေတောက်စားတာပါတီပွဲတွေကျင်းပတာဟာလာပွဲတဲ့မင်းမျိုးတွေဒုက္ခမျိုးတွေအကျင်းပါဖို့ထုတ်ပြန်ထားတယ်။အဲ့တော့ကျတော့ကျွန်တော်ရှေ့ပြောင်းလူသမားတွေအနေနဲ့ဒီဒေတာတွေကနေပြီးထိုင်းစုကကျင်းညာထားတဲ့ဒေတာတွေဒေတာနာအမိန့်တွေထိုင်းစုကကျင်းညာထားတဲ့အမိန့်ကျင်းညာချက်တွေကိုလည်းလိုက်လာဖို့လူတွေလို့ပြောလိုပါတယ်။ဆိုလို့ရှိရင်အရင်ဝိုင်းဖွဲ့ပြီးတောက်လို့ဟာလာရှေ့ပြောင်းလူသမားတွေဖမ်းဆီးခံအဲ့ဒါဥရီဒီတဲ့ဥရီရဖန်ဆီးခံရတာလို့ရှိရတယ်ကျွန်တော်သိနေရပါတယ်
။ဖန်ဆီးခံရသူတွေကို COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့အုပ်စုဖွဲ့အရက်တောက်ခြင်းမလို့ရ၊နောက်ကစားမလို့ရ၊တားမြစ်ချက်ဥပဒေရအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။အလားတူခရိုင်ကျော်ပြီးနယ်စပ်ကိုဆင်းလာတဲ့မြန်မာနိုင်ငံသားတွေလည်းတက်ခရိုင်ထဲမှာဒီအပိုင်းအတွင်းမှာပဲဖန်ဆီးခံရတာတွေလည်းရှိနေလို့ဆိုပါတယ်
။အဓိကကတော့ပြဿနာကအလုံးလက်မဲ့တွေဖြစ်ထုတ်နေတဲ့မြန်မာရှိပြောင်းလူသမားတွေအနေနဲ့ကဒီအလုပ်လက်မဲ့ဖြစ်ပြီးတော့ရက်ရှိလာတဲ့အပေါ်မှာသူတို့လမ်းစိတ်တွေမရှိတော့မှာအစားစိတ်တွေအဆောင်တွေကတွေမပြီးနိုင်တော့မှာစိုးရိမ်တဲ့အတွက်ကြောင့်မလို့ဟလာဒီအရေးစွန့်ပြီးဆင်းလာတဲ့ပုံစံမျိုးတွေ
သူတို့ဟာလိုင်းကားတွေမရှိတာကြောင့် AC ကားတွေကိုငှားရမ်းပြီးလာခဲ့ကြတာပါဒါပေမဲ့သူတို့ကိုခေါ်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုပါဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာတဲ့ဒီမှုကျွလို့သူမိတို့ကိုမဆိုးထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ချမှတ်နိုင်တယ်ဆိုပြီးထုတ်ပြန်ထားတာပါကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ
်ဗဟိုင်းဒီနယ်တောင်ကုန်းမြို့နယ်မှာလွှတ်တော်ကိုယ်စားလှယ်တချို့နဲ့အာဏာရ NLD ပါတီဝင်တချို့ချင်းချောက်ခံနေရတဲ့တဲ့င်းကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာမြို့သားဒီမိုကရေစီဖွေးလျှောက် NLD ပါတီဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုအမည်မသိသူတွေကလာရောက်ချင်းချောက်တာတွေရှိနေတာကြောင့်တင်းချောင်နေရတယ်လို့တောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီဖွေးလျှောက်ဒူဥက္ကဋ္ဌဦးထွန်းကြီးကပြောပါတယ်
အလုံးပေါင်းလိုက်ရယ်ဆိုရယ်အဲ့ဒီမှာဝင်းလိုက်တယောက်ရယ်နောက်ပြီးတော့တန်းချေးတယောက်ရယ်ဟုတ်ဥဒင်းပြေအောင်တယောက်ရယ်ဆိုတော့အဲလက်ရှိအဓိကကြားတဲ့လက်ရှိတော့၃ယောက်ပေါ့လွတ်တော်ကိုယ်စားလှယ်၂ယောက်ပါဆိုရင်တော့၅ယောက်ပေါ့ဟုတ်ကဲ့အခုတိတ်ဆောင်နေကြတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကတော့မြို့မှာရှိတာပေါ့ဒါပေမဲ့ဒုညီမြေကတော့ရန်ကုန်ပြန်တော့ပြီဟုတ်ကဲ့ဒီမှာဟို၂ယောက်ကတော့ဝင်းလိုက်လို့တန်းချေးလို့ကတော့ဒီမှာတိတ်ဆောင်နေရပါတယ်
တောင်ကုန်းမြို့နယ်ဘူးရှင်မော်ကြီးရွာကအင်ဂတိပါတီဝင်တဦးကိုလည်းရေးရောင်ဆောင်ပြီးနေအိမ်ကိုလာရောက်ခေါ်ဆောင်ခဲ့ပေမဲ့လွတ်နောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွေးလျှောက် NLD ပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ
်သူကတော့အေးလို့ထင်နေတယ်နော်ဒါမလို့ကြားသေးပါဘူးအဲ့လိုဖြစ်နေနော်ကျွန်တော်အဲ့လောက်ပဲကြည့်နေတယ်ဗျပထမတစ်ယောက်တုန်းကဥတန်းတီးတယ်နဲ့ဥတန်းတီးဆိုတဲ့ပုဂ္ဂိုလ်ဘောဒရောဘာအရဝန်နဲ့လာပြီးတော့ခေါ်တယ်ခေါ်ဥဒန်တရရေကျွတ်ရေဆိုပြီးတော့ခေါ်တာပေါ့ဒါပေမဲ့ရေရုပ်မပေါ့ဘူးပေါ့လေရေပုံစံမပေါ့ဘူးအဲ့ဒါကြောင့်ဥဒန်တရမလိုက်ဘူးပေါ့လေအဲ့အဲ့လိုကြီးလဲကြားတယ်ဒါတော့ကျွန်တော်ကြားတာပြောတာနော်ကြားတာပြောစိုးပဲကမကြားဘူးအခြားနှစ်ယောက်ပေါ့လေညွန့်နယ်ကော်မတီနဲ့ခရိုင်ကော်မတီအဲ့နှစ်ယောက်ကတော့ချင်းကြောက်တယ်လို့သူကြားတာ
ဒါပြင်တောင်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နေနေမင်းကိုလည်းပြီးခဲ့တဲ့လပိုင်းလောက်ကချင်းချောက်ခံခဲ့ရတယ်လို့ဒေါ်နေနေမင်းကပြောပါတယ်
။ကျွန်တော်ကိုချင်းချောက်နေသွားတာကကျွန်တော်ကိုဟိုဦးတွဲပြီးတော့ပေါ့နော်။ဒီ FIFA ရဲ့ဒလိုင်းကဒီရွာတွေမှာ quarter center တွေကို quarter center တွေမှာပုံစံတန်းပြီးတော့ရင်းပစ်ပစ်ပူဇော်နေကြအောင်။က
အဲဒီမှာနားပြီးတော့အဲဒီဟိုအရင်ဒီဆိုင်ဘုတ်တွေကိုဖူးချခိုင်းတယ်ဘယ်လိုဒီလုတ်ခိုင်းနေပါလဲနောက်ပြီးတော့အဲဒါကတည်းကတင်းပြီးပါဗျာညာဆိုပြီးတော့အကောင့်အစုတစ်ခုကနေပြီးတော့ line ပေါ်တက်ပြီးတော့ဒီမှာတော့ပြောတယ်ဟောလို့ရှင်းလိုက်ရမယ်ဗျာညာဆိုပြီးတော့အောင်းမှာဟောပေါ့တင်လာဖို့ပေါ့ရပါဘူးတင်းအခုလိုပါတီဝင်တွေချင်းချောက်ခံနေရတာကိုစိုးရနေနေဖြစ်ချင်းပေးတဲ့ငယ်လို့တောင်ကု
ဖမ်းပြီးတော့မေးစရာရှိစရာဆွေးနွေးစရာဆိုတာမျိုးကလည်းရှိမှာမဟုတ်ဘူးနဲ့အသက်သက်ဒါအသက်ခံရတဲ့အတိုင်းသာရှိရှိတော့နိုင်တယ်ပေါ့လေဟုတ်ကဲ့အဲ့ဒီခါမှာဒါရေတိုးရေရှိစဉ်းစားကြည့်တဲ့အခါရေတိုးအနေနဲ့ဒါပြီးပေါ်မယ်ကိစ္စမျိုးလည်းမဟုတ်ဘယ်အချိန်ထိဒီလိုရှင်းချောက်နေမလဲဒါဒီအစိုးရဘက်ဆိုင်ရာတွေကတော့ဒီရှင်းချောက်မှုတွေကိုဘယ်လိုအကူအညီပေးနိုင်မလဲအဲ့ဒါမျိ
ဒီကိစ္စကိုကျွန်တော်တို့ကပြောဆိုထားပါတယ်။ ဟိုဘာကြောင့်ဖမ်းတယ်လဲ။တော့ဘယ်သူတွေဘယ်လိုပြဿနာနဲ့ဖမ်းတယ်လို့ဆိုတော့အဲ့ဒါပဲကျွန်တော်တို့လည်းမသိဘူး။ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဖမ်းတာရှိတာကိုလုံးဝမရှိဘူးကြ။ဒါတက်တဲ့နေပြီးတော့မှဆက်ဆွေးတာဖြစ်တယ်။ရခိုင်ပြည်နယ်တွင်းမှာဆွေးရတက်နယ်ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်းမှာအင်ဒီပါတီဝင်တွေလွှတ်တော်ကိုယ်စ
ကိုသဘောဆန္ဒနဲ့လာပြီးတော့ဆေးကုသပေးနေတဲ့အမေရိကန်စေဝန်ထမ်းတွေအလုံနဲ့မိသားစုကြားသဟဆရာဖြစ်အောင်ဘလို့ကြိုးစားနေထိုင်တယ်လဲဆိုတာကို Caroline Presutti သတင်းပေးပို့ထားတာကိုကျွန်မနောက်လောက်တင်ပြထားပါတယ်နယူးယောက်မြို့မှာကိုယ်တော်ဆန္ဒနဲ့လာပြီးတော့ဆေးကုပေးနေတဲ့ဒေါက်တာမိုက်ခ်ဝစ်စတန်ရဲ့ဇနီးနဲ့သားသမီး9ယောက်ကတော့တက်ဆက်စ်ပြည်နယ်မှာပါ။အိမ်မှာသူစောင့်ရှောက်ပေးနေရတဲ့ကလေး9ယောက်ရှိပေမဲ့လည်းနယူးယောက်ဆေးရုံမှာသူတာဝန်ယူပေးထားရတဲ့လူနာကယာနေချီပါတယ်
။ This is like our Super Bowl if I had to say you know
it's a lot of time ချောင်းဆိုတာဆီချင်းကိုလဲတော့တာလို့ကျွန်မယူပစ်နာတွေလုပ်ပြရတာများပါတယ်။ကျွန်တော်တို့ဆေးချောင်းမှာအမှန်တကယ်လေ့လာသင်ယူခဲ့တာတွေကလည်းအခုရင်ဆိုင်နေရတဲ့အခြေအနေမျိုးကိုကန့်ကွယ်ကုသပေးဖို့ဖြစ်ပါတယ်လို့ထောက်တော်ဝစ်စကပြောဆိုသွားတာပါ။ COVID-19 ကရောဂါခံစားနေရတဲ့အချိန်တွေဗီဒီယိုတွေတွေ့လိုက်ရတဲ့အချိန်မှာတော့ရောဂါအဆိုးဆုံးဖြစ်နေတဲ့နယူးယောက်ကိုသွားဖို့ထောက်တော်ဝစ်စုံဖြတ်ခဲ့ပါတယ်။
And I wanted my children to know that when whatever it is in their lifetime, you know,
what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right. You know, what it was, it's all right.
I mean, these are people from the near and the far east. They are dialects. Medical surgical floors
are still full on at the shoe cuz they tat tare luna rine pye ni da ba set mat tat tare luna ma shi talaw ba be sa taw kha ma the ma le luna ri ko nia cha tha pye ya ba le a ye ba luna tha da ma ti tat bo pi lo lak khan tha ja nia da ma shi raw ba u sin yong the ma tu pai ne tu lou kai ne ja da phi be me on man le pa ni da ne ma hou ba ne covid 19 san na ji lo pye ni da ba lo pyo su twa ba ဗီဒီယိုကတည်းကသူမိသားစုနဲ့တွေ့ပြီးတော့ဒေါက်တာဝစ်စန်အာမွေနေရတာပါအခုဆိုရင်တနစ်ဆယ်လုံးပိုင်းနဲ့နားရမရှိပဲလူနာရီကိုကြည့်ပေးနေတာလေးပါကြော်လာပါပြီဘယ်တော့ပြန်ဆောင်နိုင်မလဲဆိုတော့မသိရသေးတဲ့မိသားစုနဲ့ညနေတိုင်းသူ့ရဲ့ဟိုတယ်အခန်းကနေဗီဒီယိုကတည်းကတွေ့ဆုံစကားပြောတာ
ပါ FaceTime with the babies we do you know story time
ကလေးတွေကို FaceTime ကနေစကားပြောပါတယ်။အမေတွေကိုပုံမြင်တွေလည်းပြောပြတယ်။အကြီးတွေကလည်းညနေရောက်ရင်စအတူတူဖတ်ဖြစ်ပါတယ်။အဲ့ရမောင်ချင်းကျွန်တော်တို့အားလုံးအတူတူဖုတ်ပြဆူတောင်းကြတယ်။
ကျွန်တော်ဇနီးကိုလည်းအချိန်ပေးပြီးတော့စကားပြောဖြစ်ပါတယ်လို့သူကပြောဆိုသွားတာပါလက်အိတ်မပါဘဲနဲ့တခြားလူတယောက်ကိုမထီမကန်ဖြစ်တာ24ရက်ကျော်လာပြီဖြစ်တဲ့အတွက်ဒေါက်တာဝစ်ဆန်အတောင့်တဆုံးအရာကတော့လူချင်းချင်းထိတွေ့ဆက်ဆံလာဖြစ်တယ်လို့လည်းပြောပါတယ်ရှင်ကျွန်မတော့လာပါဘီယိုရီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မိန့်မြန်းခန်းတွေနဲ့အသက်ရှင်ခန္ဓာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
အခုချိန်အားစာပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာစီးပွားရေးမှာဝိရစေလုပ်ငန်းကလည်းပါဝင်နေတာပါတရားဝင်မဟုတ်ပေမဲ့တိုင်းပြည်အသတင်းကုန်ထုတ်လုပ်မှုရဲ့တရားခိုင်နှုန်းကျော်ကျော်ရှိတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ယူနန်ပြည်နယ်အစိုးရအကူအညီနဲ့ဘိန်းစားထိုးစီမံကိန်းတွေလုပ်ပေးမယ်ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းလုပ်ငန်းရှင်သန်နေစေဖြစ်ပါတယ်။2018မှာဘိန်းကင်းဧက9000ကျော်စိုက်ပျိုးခဲ့ပြီး2019မှာဧက8000ကျော်သာစိုက်ပျိုးနိုင်လို့စက်တင်ရာခိုင်နှုန်းကျဆင်းသွားပါတယ်။ဘိန်းကင်းဧက6000ကျော်ကိုသာဖြည့်ဆည်းနိုင်ကြောင်းကုလသမဂ္ဂမူရစီနဲ့ရာဇဝတ်မှုတက်ပြေးရုံးရဲ့2019ဘိန်းစစ်တမ်းမှာပေါ်ပြပါတယ်။မြန်မာအစိုးရအကူအညီနဲ့ဂျပန်အမေရိကန်အစိုးရရဲ့ဗန်ဒါရေးထောက်ပံ့မှုရယူပြီးစစ်တမ်းကောက်ယူတယ်လို့ဆိုပါတယ်။ဒါဟာ18ကြိမ်မြောက်ဘိန်းစစ်တမ်းဖြစ်ပါတယ်။ဘိန်းအများဆုံးကိုရှမ်းပြည်နယ်ကထုတ်လုပ်ပါတယ်။လုံခြုံရေးအခြေအနေမကောင်းတဲ့အတွက်ကချင်ပြည်နယ်မှာကွင်းစင်းလေ့လာမှုမလုပ်နိုင်ကြောင်းဖော်ပြပါတယ်။ဗန်ဒါရေးအခက်အခဲကြောင့်တရားနဲ့ချင်းပြည်နယ်မှာစစ်တမ်းမကောက်နိုင်ဘူးလို့ဆိုပါတယ်။ဂျူလူကရိုက်ထားတဲ့ဓာတ်ပုံတွေကိုအခြေခံနဲ့စစ်တမ်းပါပဲ။ထုတ်လုပ်တဲ့ဘိန်းနဲ့ဘိန်းပြူတန်ဖိုးကတော့ဒေါ်လာတန်း600ကျော်နဲ့တန်း1300ကျားမှရှိမယ်လို့ကန့်မှန်းပါတယ်။ဒါဟာတိုက်ပြည်အသတင်းထုတ်လုပ်မှုရဲ့၄ရာခိုင်နှုန်းနဲ့၄ရာခိုင်နှုန်းအကြာရှိနေတာမို့အဓိကစီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါတယ်
။ဘိန်းလုပ်ငန်းကိုငွေရစိနှိမ်နှင်းရေးအဖြစ်စီယုံလှုပ်ဆောင်ကြပေမဲ့ဘိန်းဆိုင်ပြိုးသူရဲ့အမြင်ကိုတင်ပြတာမျိုးဟာမရှိတော့ဖြစ်ပါလေ။ဒါကြောင့်တားမြစ်တီးနှံဆိုင်ပြိုးသူတွေရဲ့အစည်းအဝေးကိုနယ်သာလန်နိုင်ငံအမ်စကမြို့မှာ2016ကကျင်းပပါတယ်ဆေးကြောဘိန်းကိုကင်းစိုက်ပျိုးတဲ့တောင်သူကိုယ်စားလှယ်80နဲ့အရသားနဲ့အစိုးရကိုယ်စားလှယ်30ကျော်တက်ရောက်တဲ့ဆွေးနွေးပွဲဖြစ်ပါတယ်အာရှအာဖရိကတောင်အမေရိကနဲ့ကာရေဘီယံဒေသကကိုယ်စားလှယ်တွေတက်ရောက်ကြပါတယ်တင့်တော်တဲ့နီလန်းနဲ့မူရစ်ဆေးစိုက်ပျိုးမှုကိုအစားထိုးရမယ်လို့နိုင်ငံတိုင်းမှာကြေညာထားပေမဲ့လက်တွေကတော့အင်အားသုံးပြီးတိုက်ဖျက်ချေမှုန်းတဲ့နည်းကိုသာအစိုးရတွေကအသုံးပြုနေကြောင်းအမ်စကညီလာကမှာတင်ပြကြပါလေ
။မြမပြည်မှာလူအင်အားသုံးပြီးစိုက်ခင်းတွေကိုလိုက်လံဖျက်ဆီးလေးရှိပြီးမဲ့ရင်းဘော်ကနေဆင်းနဲ့ပယ်ပြန်တာကိုတော့လုံးလိတ်လုံးထမရှိဘူးလို့မြမတောင်သူကိုယ်စားလှယ်ကပြောပါတယ်။တောင်သူတွေကိုအတင်းကြက်ကင်ပြီးစိုက်ခင်းကိုကိုယ်တိုင်ဖျက်ဆီးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်။ဘိန်းပင်ဟာတမ်းမြင့်သီးနှံဖြစ်လို့ရာဇဝတ်မှုအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့စားစရာမရှိတဲ့တောင်သူတွေအဖို့ကတော့ရိတ်ခါပူလုံရင်းဖြစ်ပါတယ်။ဆိုင်ပြိုးချိန်ကစပြီးရိတ်သိမ်းချိန်အထိ3လလောက်သာကြာတာမို့တောင်သူတွေငြင်းငြံဝင်ရတဲ့ဆိုင်ပြိုးရေးဖြစ်ပါတယ်။စီးပွားရေးအခက်အခဲကိုဖြေရှင်းနိုင်တဲ့ဆိုင်ပြိုးရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ဘိန်းဆိုင်ပြိုးရေးကိုတိုက်ဖျက်မယ်အစိုးရဟာအောက်ခြေကလူထုနဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့ဆိုပါတယ်
။မြမအပါဝင်အရှိတော်အာရှဒေသမှာဘိန်းကိုစေဝါအဖြစ်ဆိုင်ပြိုးတဲ့အစဉ်လာရှိပါတယ်။အကြိုက်ခဲပျောက်စေးချောင်းဆိုးရင်ကျက်သက်သာစေဝမ်းလျှောဝမ်းပြက်သွေးတိုးစတဲ့ယောဂါတွေကိုကုသတဲ့အခါမှာဘိန်းကိုရိုးရအစင်လာရသုံးဆွဲတာမျိုးတွေရှိပါတယ်စိတ်ဖြည့်ဆည်းမှုတက်တာအောင်ဆေးကြောက်ကိုဆေးဝါးအဖြစ်အသုံးပြုတာလည်းရှိပါတယ်တောင်သူတွေအဖို့ဘိန်းကလွယ်ပြီးအချားနီလန်းမရှိသလိုဖြစ်နေပါတယ်ဘိန်းအစားထိုးရောဘတ်ဆိုက်ခင်းဟာတရုတ်ကသာအကျိုးပြုပါတယ်မွေးရည်စိနဲ့လက်နက်ကင်ပရိပခဓာတ်ရိုက်ဆက်ဆက်နေတာကိုလည်းမေ့ထားလို့မဖြစ်ပါဘူးလက်နက်ကင်တပ်ဖွဲ့မှာရံမုံငွေတောင်းတင်းမှုလိုပါတယ်ဒီငွေကိုအများဆုံးနဲ့အများဆုံးပေးနိုင်တာကဘိန်းလုပ်ငန်းပဲဖြစ်တော်မူလက်နက်နဲ့မူရစ်ဆေးဝါးဟာဆက်ဆက်မှုဖြစ်နေပါလေ
။ဘ When a sa, say out shopping or a sato side bubble, Luciala da Lesivade. Yamalu, say jalo call a cannabisma, Namuna Sashivade. Muye say, marijuana, say jaune, Muye mukine, hamco, say out shop shibade. Say out shogo, paisan show domo, pancho lule cobade. Say out shogayade, show niango, Jew a tear secu, see saradui, Toluyama domade. Tarime, say down and say out shogo. ကျော်ထွေးပြီးပြပင်ခဲ့လို့အမေရိကန်မှာတောင်ဟမ်ကိုစေတောက်ရှော်ကိုနှစ်ထောင်ဆယ်ရှစ်ကမှာတရားဝင်အသိအမှတ်ပြုပါတယ်။မန္တလေးတိုင်းအစိုးရခွင့်ပြုချက်နဲ့ဟမ်စေတောက်ရှော်စိုက်ပျိုးတဲ့အမေရိကန်နိုင်ငံသားကိုမနစ်ကရဲတပ်ဖွဲ့ကအရင်ယူတဲ့သတင်းကိုကြည့်ရင်စေတောက်နဲ့စေတောက်ရှော်ကိုခွဲခြားသိမြင်နိုင်စွာမရှိသေးတာတွေ့ရပါတယ်။ဒါကြောင့်ဟမ်စေတောက်ရှော်စိုက်ပျိုးရေးကိုတရားဝ ဒီလှူရှားမှုမှာအဖွဲ့ဝင်ခွန်ဆောင်ကျော်ရှိပြီးတောင်သူအများဆုံးပါဝင်ပါတယ်ဆေးကျောက်ဆိုတဲ့စကားမပါဘဲဟမ်ကိုကျော်ပင်လို့ခေါ်ရင်ပိုပြီးရှင်းလင်းတဲ့အတွက်လောရကံရပိုပြီးအဆင်ပြေမလားလို့စဉ်းစားမိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာကွယ်ရေးကွာရန်တင်းလုပ်ငန်းထိရောက်နိုင်ပုံအကြောင်းကိုတင်ပြထားပါတယ် ဒီ quarantine အသွားလာကတဲ့စောင့်ကြည့်မှုကိုသတ်မှတ်နေရာ facility quarantine စခန်းမှာလုပ်နေတာကြောင့်မြန်မာနိုင်ငံမှာကူးစက်မှုတဟုန်ထိုးများမလာအောင်ထိန်းထားနိုင်နေတယ်လို့ကျန်းမာရေးရရှိတွေကဆိုပါတယ်ဒီ facility quarantine စခန်းတွေမှာဘလို့ဆောင်ရွက်ဆောင်ရွက်တွေကိုလိုက်နာဖို့အရေးကြီးနေပြီးဘလို့အားနည်းချက်တွေလည်းရှိနေကအိမ်မှာသွားလာကန့်သက်တဲ့ home quarantine နဲ့ဘလို့ကွာနိုင်ပါလဲဒီ quarantine လုပ်ငန်းတွေကိုအနီးကပ်ကိုင်တွေ့နေရတဲ့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှု ဒေါက်တာ တန်းနိုင်ထက်ကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှုဒေါက်တာတန်းနိုင်ထက်ခင်ဗျာ။ကျွန်တော်တို့ဒီ COVID-19 မြန်မာနိုင်ငံမှာခုဆက်တာနဲ့ပတ်သက်ပြီးတော့ဒီကိစ္စဘက်ကပဲဆက်ရည်ဒီကျန်းမာရေးညာကစားဝင်ကြီးကအဓိကအချက်ကြီးနှစ်ချက်ကိုလိုက်နာချက်ဖို့ပြည်သူတွေကိုအဓိကတိုက်တွန်းခဲ့ပါတယ်ဆရာ။ တစ်ချက်ကတော့ဒီတကိုကြီးကာကွယ်ရေးတွေဖြစ်တဲ့ဒီအိမ်မှာပဲနေဖို့ခက်ခွာနေဖို့လူစုလူနွေနေရာတွေမသွားဘူးတကယ်လို့အိန္ဒိယထွက်ရရင်တော့ဒီပတ်စံနဲ့တစ်ခေါက်စီတက်ဖို့လို့ပေါ့ဆရာနော်ဒီဘက်ကတော့ကျွန်တော်တို့တော်တော်များများပညာပေးတွေလုပ်ခဲ့ပြီပါဆရာနောက်တစ်ပိုင်းကတော့အစိုးရကဒီဥဆောင်ကြီးချက်တဲ့
ควอรันทีนกิจการเนี่ยปฏิบัติပါတယ်ဆရာ။ဘာလာကံပတ်ထားတဲ့လူတွေဆောင်းရှောင်းရဲလူတွေကျွန်တော်တို့ကျန်းမာရေးနဲ့အားကြောင်းကိုကျွန်တော်ထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ။ဒီကတော့အခြားအခန်းတွေကိုတွားရောက်လေပတ်တာတို့အခြားသူတွေနဲ့အတူတူစားတောက်တာတို့အခန်းကျင်ရပါတော့တတ်မှတ်ထားတဲ့အခန်းကျင်ပါကိုထုတ်ခွာခြင်းကိုလုံးဝလုံးဝရှောင်ကျင်ရပါမယ်ခင်ဗျာ။ နောက်တစ်ချက်ကတော့အဲ့ဒီနေရာထဲမှာရှိတဲ့တခြားလူတွေနဲ့ဆိုရှယ်ဒစ်တန်စင်းကိုလည်းအနည်းဆုံး6ပြည့်အနည်းငယ်ကွာထားရမယ်ပေါ့ခင်ဗျာ။ဖြစ်နိုင်မယ်ကျွန်တော်ဒီပတ်စံနဲ့နှာခေါင်းကိုမတ်စ်တက်ထားဖို့နော်နှာခေါင်းစီးတက်ထားဖို့လည်းလိုအပ်မှာပါခင်ဗျာ။နောက်တစ်ချက်ကတော့လက်ကိုဆက်ပြားနေရေနဲ့ဒါမှမဟုတ်လည်းအယ်ကိုရောစီးပါစံအနည်းဆုံးပါတယ်လက်တက်နဲ့စီးနေဆက်တက်နဲ့ထ တစ်သက်ဒီနှာခေါင်းလေးကိုအုပ်ထားဖို့အဲ့ဒါအရေးကြီးပါတယ်ခင်ဗျ။နောက်တစ်ခုကတော့ဒီစင်တာတွေမှာနေတာဖြစ်တဲ့အတွက်ကိုယ်ပူချိန်ဖြစ်သေးတာပေါ့နော်။အဲ့ဒါကိုတနည်းနဲ့ချိန်လုပ်ပြီးတော့အကယ်၍ကိုယ်ပူတိုင်းကဖြားတာနာတာချောင်းဆိုးတာအသက်ရှူခတ်တာအားအင်ကုန်ခန်းတာတွေဖြစ်လာပြီဆိုရင်တော့ကျွန်တော်တောင်းဝင်ရှိတဲ့သူကိုချက်ချင်းအကြောင်းကြားပြီးတော့ကျန်းမာရေးဌာနကိုချက်ချင်းအကြောင်းကြားဖို့ဖြစ်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီကနေ့တရေထွေးရာတို့ကိုညာစားတာနဲ့အမိုက်တစ်တာတွေကိုတော့စီကံတကျဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီယောဂါကတော့ခဏမပြပဲနဲ့မိမှမရှိနိုင်နိုင်လေသူများတွေကိုလည်းကူးနိုင်တာဖြစ်တဲ့ကြောင့်ကိုယ့်ရဲ့မိသားစုရဲ့ဆွေမျိုးမိတ်ဆွေလူဖော်ကိုင်းတဲ့အတီကိုကူးနိုင်ပါတယ်။အကယ်၍ဒီကန့်သက်ထားတဲ့နေရာမှာမနေပဲနဲ့ကိုကအိမ်မှာနေတယ်အလုပ်မှာနေတယ်ဆိုရင်နောက်ထပ်တစ်ချက်ကတော့မိမိကလည်းတခြားသူတွေကိုအရှင်းဆင်းကူးကူးပြီးတော့တခြားနိုင်ငံတွေလိုတဲကိုပူးစားမှုတွေမြင်မာပြီးတော့ဒုက္ခရောက်တဲ့အချက်တွေလည်းအများကြီးရှိပါပဲ။အဲဒါကြောင့်မို့ကျင့်ဝတ်ပိုင်းရလေဒီကန့်သက်ခံရမယ့်နေရာမှာပေါ့နော်။ဒီကြက်လိုက်လာပြီးတော့ဒီခံပြီးတော့နေပြီးဘူးလေ။ကြည့်ပါရခင်ဗျာ အဲ့ဒါဂရင်းကအဲ့လိုမဟုတ်ဘဲနဲ့လိုင်းနိုင်နိုင်နေပြီဆိုရင်တော့ကုသယောဂဥပဒေနဲ့တော့ဘာဘေးရန်တွေတူနေတဲ့ဥပဒေမကူနဲ့လည်းဒီရည်ယူခြင်းခံရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကွာရန်တင်းလောက်ရတဲ့ဒီရည်ရချက်ပေါ့မြပေါ့နော်ထိရောက်မှုနေထားတယ်ရောဆရာဘယ်လိုတွေ့ရလဲ
ဒီ facility quarantine ကကျွန်တော်တို့နိုင်ငံတကာအလွန်အကျိုးရှိပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့ကျွန်တော်တို့အခုလက်ရှိ COVID-19 positive case ဆိုတော့150ကျော်လဲမှာဒီ facility quarantine နေရာတွေကနေမှာတွေ့ရှိခဲ့တဲ့လူတွေက900ခန့်လုံးကျော်လို့ရှိပါတယ်ခင်ဗျာကျန်တာရတော့ဈေးရုံတွေမှာဖြစ်တာပေါ့နော်အဲ့တော့ဒီ facility quarantine ကလုံးမထားခဲ့ဘူးဆိုရင်ဒီအခုလက်ရှိချင်းနေဆိုင်အားကြီးပို့ပြီးတော့ပြန်ပွားမှာတော့ပြေးကြပါလိမ့်ခင်ဗျာဒီနောက်တစ်ခုချက်ကတော့ကိုယ်ရဲ့မိသားစုရေဆွေမျိုးတွေလုံပေါကန်တည်းနဲ့ရှိတဲ့လူတွေနေပါမယ်အဲ့တော့ contact တွေလျှော့ချတာပေါ့နော်နောက်တစ်ခုကတော့အကယ်၍ဒီ positive ထွက်လာခဲ့ပြီဆိုလည်း facility quarantine ကထွက်လာဖြစ်တဲ့အတွက် contact tracing လုပ်ခေါ်လဲရှိတဲ့လူတွေကိုလိုက်ပြီးတော့ရှာပြီးတော့ဆွေးဆေးတာတွေထပ်မံပြီးတော့ဓာတ်မြစ်တာတွေလုပ်ရတာပို့ပြီးတော့အလွန်လဲကူသွားပါလိမ့်ခင်ဗျာနောက်တစ်ချက်ကတော့ဒီ facility quarantine မှာကပဲယောဂရှိမှုစုဖြစ်သေးတယ်ဆွဲယူတာအဆင်ပြေပါလေခင်ဗျာကျွန်တော်တို့နိုင်ငံတော့ကပါနော်ဟိုနောက်တစ်ခုကတော့ဒီ facility quarantine မှာနေနေတဲ့အတွက်ကိုယ်ကငါမကျမကြီးနဲ့တပတ်လူဆက်ရှင်ယောဂလက္ခဏာပြလာခဲ့ရင်ကုသပေးရတာလည်းပုံမှုလွယ်ကူပါလေခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးဒီလိုက်နာဖို့တွေ့နော်အခက်ခဲတွေရော
facility quarantine မှာအကျိုးရှိတယ်လို့အားနည်းချက်တွေလည်းရှိကြပါလေဒီအများကြီးကတချို့ပြောကြတဲ့ဒီ facility quarantine ဒီနေရာရောက်မှာပေါ့နော်ကိုယ်ပြန်ပြီးဒီကံမှာတွေ့ကြရတာပဲတွေ့ကြရတချို့အပိုင်းကြီးလည်းရှိပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ကိုယ်ကိုယ်တိုင်က risk ကနေခဲ့တယ်ဒါပေမဲ့လို့ facility quarantine ပေါ့နော်တာနေခံရတယ်ဒါမျိုးကြီးလည်းဖြစ်နိုင်ပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ facility ကြီးကိုယ်တိုင်မှာဘူကပြည်သွားခဲ့ပေါ့နော်ပမာဏတွေကုန်ဆုံးသွားရင်ဘယ်လိုလုပ်မလဲဆိုတော့စိတ်ပူပါမှုတွေလည်းရှိကြပါတယ်ခင်ဗျာအဓိကတော့ခုနကကောင်းကျိုးနဲ့ကုလိုအားနည်းချက်တွေပြန်ပြီးတော့နိုင်ရှင်ပြီးတော့ဆောင်ရွက်သွားရင်တော့ကောင်းကျိုးကတော့အခုချိန်မှာပုံများပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့အဲ့ဒီဆိုးရိုးတွေဒီအားနည်းချက်တွေကိုကျွန်တော်တို့ကဒါဆိုဒီကောင်ဒီ management နဲ့တာဝန်ယူဆောင်ရွက်နေတဲ့သူတွေဆောင်ရွက်ပုံတစ်နည်းတစ်ကြားလုပ်ခဲ့ရင်ဒီအားနည်းချက်တွေကိုကျော်သွားနိုင်မှာဖြစ်ပါလေခင်ဗျာအဲဒါကြောင့်မလို့ကျန်းမာရေးနဲ့အခလာဝန်ကြီးဌာနနဲ့ဒီဆိုဒီကောင်ဒီမှာဆောင်ရွက်ရမယ့်ခိုင်ခိုင်းတွေကိုအကုန်လုံးထုတ်ပြန်ထားပြီးဖြစ်ပါလေခင်ဗျာအထူးသဖြင့်တော့ဆိုဒီကောင်ဒီမှာလည်းကျွန်တော်နိုင်ငံရသည်ဒီချုပ်ကအင်ကတချို့တော့ဆိုဒီကောင်ဒီမှာအတူတူတုံးဆွဲရတဲ့နေရာတွေအတွက်ဆိုရင်လည်းကျန်းမာရေးနဲ့အခလာဝန်ကြီးဌာနထုတ်ပြန်ထားလို့ပါပဲခင်ဗျာဒီချုပ်ကအင်ကတော့သေနိုင်လို့များပြီးကြခွဲတော့မှာအကြေပုံတော့ရမယ်ဆိုရင်လေဒီအဝင်ခက်တူရဲ့အုပ်စုပေါ့ဒါမှမဟုတ်လေဖြည်းဖြည်းနဲ့တူခဲ့တဲ့အုပ်စုပေါ့ case 1နဲ့တွေ့ရင် case 1နဲ့တွေ့တဲ့အုပ်စု case 2နဲ့တွေ့ရင် case 2နဲ့တွေ့တဲ့အုပ်စုအဲ့လိုအုပ်စုတွေ live ပြီးကြသူတို့အုပ်စုတွေဒီအင်နာပေါ့ဟိုဘက်အုပ်စုတွေဒီအင်နာအဲ့လိုအင်နာလေးတွေဒီချုပ်ကန်းလေးတွေတရားသတ်မှတ်ထားမယ်ဆိုရင်အချင်းချင်း risk ကလည်း short မှာဖြစ်ပါတယ်နောက်ထပ်တစ်ချက်ကတော့အင်နာကြီးချုပ်ကန်းကြီးပုံတော့ရမယ်ဆိုရင် disinfection ပေါ့နော်ဒီဆိုင်ကျဲလေးတွေနဲ့လုံလုံလောက်လောက်ကျွန်တော်တို့လုံးမပြုခင်ကိုကကျိုးပြီးတော့ disinfect လုပ်လိုက်ရင်ပို့ပြီးတော့ risk ကတော်တော်ကြီးကိုနေတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာတို့ဖြည့်ရှင်းပြနိုင်မယ်အနေအထားမျိုးတွေ
နောက်ထပ်တနည်းအရတော့ခုံးကွာရင်ဒီပေါ့ခင်ဗျာအိမ်ကြီးကိုမထွက်ဘဲနဲ့အိမ်ထဲမှာပဲ21ရက်နေရဖြစ်ပါတယ်ခင်ဗျာအဲခုံးကွာရင်ဒီကတော့ကျွန်တော်တို့ဆောင်ရွက်ကြရတဲ့အပိုင်းမှာတော့ပူပူလွယ်ကူတက်တာတွေအပိုင်းတွေရှိပါတယ်ခင်ဗျာဒါပေမဲ့လို့ဒီကဲတန်းနိုင်ငံမှုအားနေတာတော့အဓိကအခက်ခဲပေါ့ခင်ဗျာပြည်သူလူထုတွေနဲ့အပြင်သွားမဲ့ပိုင်းညာဆိုရင်ဒီအတွာလာကန်တူတာကြီးရဲ့ချက်ကလုံးဝပြပြသွားမှာဖြစ်ပါတယ်ခင်ဗျာအပြင်ကိုလုံးဝသွားလို့မရပါဘူးခင်ဗျာဒါပေမဲ့နောက်တစ်ချက်ကကျတော့အခုအချိန်မှာပေါ့တခြားနိုင်ငံတွေနဲ့ချင်းပြီးတော့ကျွန်တော်တို့နိုင်ငံမှာပြည်စီကဒီလိုလောက်လည်းမများသေးဘူးသက်သတိကွာရင်တင်းကြွက်လည်းတောင်းလဲလို့ဖြစ်နိုင်နေတဲ့အခြေအနေမျိုးတွေလည်းရှိနေတဲ့အတွက်သက်သတိကွာရင်တင်းကိုပုံမှန်ဦးစားပေးနေတယ်လို့ကျွန်တော်ထင်ပါတယ်အကယ်၍သာမပြောကောင်းမစိုးကောင်းတအားများလာခဲ့ပြီဆိုတော့နောက်တစ်ဖြစ်နေမယ်ဒီဟုံးကွာရင်တင်းကိုပြန်လည်စဉ်းစားပြမယ်လို့ထင်နေပါတယ်ခင်ဗျာပြီးတော့အခုလောဆယ်မှာကျတော့ကျွန်တော်တို့နိုင်ငံမှာဒီ facility ကွာရင်တင်းကပဲဆွတ်ကြည့်ပြီးတော့စစ်ဆေးပေးဖို့အဆင်ပြေပါတယ်ခင်ဗျာဟုံးကွာရင်တင်းနဲ့တခြားဟိုနေရာတွေမှာကျွန်တော်တို့နိုင်ငံတွေနဲ့ဒီရှုရအခုလောဆယ်တော့စစ်ဆေးပို့လို့ရလက်ကူလို့တော့မရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတောင်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့
မွန်ပြည်နယ်ဘက်မှာ KNU ကရင်မျိုးသားအစည်းအရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်တွေကိုတမရဘက်ကဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရပါတယ်။တရုတ်နယ်စပ်ဂိတ်တွေပိတ်ထားတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကပြောင်းဆိုင်တောင်သူတွေအခက်အခဲဖြစ်နေတဲ့ဆိုတာနဲ့COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလတိုးမြင့်ထားလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ရေးအခက်တွေ့နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တမတော်ဖိအားပေးမှုကြောင့်မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားအစည်းအရုံးတက်မဟာတက်ကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်3ခုအပြည်လက်ကုံလုံးကဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်။ KNU ကဖွင့်လှစ်ထားတဲ့အဝင်ထွက်ကျန်းမာရေးစစ်ဆေးဂိတ်တွေကိုအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့လမ်းညွှန်ချက်နဲ့ဒေသအတွင်းတပ်တဝင်ရှိသူတွေကမကြာခဏလာရောက်ပိတ်ခိုင်းတာကြောင့်ကျန်းမာရေးစစ်ဆေးဂိတ်တချို့ဖြတ်လိုက်ရတာဖြစ်တယ်လို့ KNU တက်မဟာတက်တထုံခရိုင်ဒီမူဘဒိုစောစုံမြင့်ကပြောပါတယ်အဆိုပါဖြတ်ခိုင်းတဲ့ကျမ်းမာရေးစစ်ဆေးရေးဂိတ်3ခုအထက်ကတထုံမြို့နယ်ဒုံဘူလေးရွာမှာရှိတဲ့ကျမ်းမာရေးစစ်ဆေးဂိတ်တစ်ခုရဲ့အနီးမှာတပ်မတော်စစ်ကြောင်းတွေကဝင်ရောက်နေရယူတာရှိတယ်လို့ဘဒိုစောစုံမြင့်ကပြောပါတယ် KNU ကျမ်းမာရေးစစ်ဆေးရေးဂိတ်ဆောက်တဲ့နေရာမှာနှစ်ဖက်အုပ်ချုပ်နယ်မြေဖြစ်တယ်လို့စစ်ယူနီဖောင်းနဲ့လက်နက်ကင်ကြီးဝင်ရောက်လို့မရတဲ့နေရာလည်းဖြစ်တယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လတ်ကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပင်ထားတဲ့အတွက်မူဆယ်နန့်ခမ်းမြို့ကပြောင်းဆိုင်တောင်သူတွေဟာသူတို့ပြောင်းတွေကိုတရုတ်ပြည်ထဲတင်ပို့ရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။တစည်းကိုပြောင်းတန်လောက်တင်ဆောင်ထားတဲ့ပြောင်းတင်ထွက်လာကြီးစီးပေါင်း100လောက်ဟာဧပြီလကုန်ကတည်းကတရုတ်ပြည်ထဲဝင်ရောက်ခွင့်ရရည်နယ်စပ်ရွာချင်းဆက်လမ်းတွေမှာတွားရောက်ဆောက်ဆိုင်ခဲ့ပေမဲ့နယ်စပ်မှာတရုတ်လုံခြုံရေးရဲတွေရာနဲ့ချီဆောက်ဆိုင်တဲ့အတွက်ဝင်ရောက်ရောင်းချခွင့်မရဘဲဖြစ်ခဲ့ရကြောင်းပြောင်းဆိုင်တောင်သူမူဆယ်ဒေသခံစိုင်းဒိန်းကပြောပါတယ်ဒီအတွက်မူဆယ်နန့်ခမ်းမြို့ထဲကဒေသခံတွေကိုပြန်သွားဝင်ခတာရှိတယ်လို့ပုတ်သွား၆သွားတဲ့ပြောင်းတွေကိုထော်လာကြီးဆယ်စီးတဲ့မနဲ့ရွှေလီမြစ်ထဲကိုတုံချပစ်လိုက်ရကြောင်းမူဆယ်မြို့နေ AP ကပြောပါတယ်ဒီကနေ့တွေကပြောင်းလက်တံကိုရွှေငွေ3000ကနေ5000ထိရရှိခဲ့ပေမဲ့ဒီနေ့မှာတော့ပြောင်းတောင်သူတွေအရှုံးပေါ်နေပြီးစိုက်ပျိုးရေးအတွက်ရင်းနှီးမြှုပ်နှံထားတဲ့ရင်းတွေအတွက်ကျွေးမီပြန်စားဖို့အခက်အခဲရင်ဆိုင်နေရပါတယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းဒေသအနီးတစ်ဝိုက်မှာမေလ၄ရက်နေ့မွန်းလွဲပိုင်းတနားရီလောက်မှာဟန်ကန်ကျေးရွာသားနိုင်ထွန်းမြေမြုပ်မိုင်းထပ်မံနေမိပောက်ကွဲပြီးညာခြေချင်းဝက်ပြတ်တောက်သွားခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်ဆန်းကပြောပါတယ်ယခုမြေမြုပ်မိုင်းမကြာခဏပောက်ကွဲမှုဖြစ်ပေါ်ခဲ့တဲ့ရေဖြူမြို့နယ်တစ်ဝိုက်မှာ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်တပ်ပါတီ NMSP ဒဝဲခရိုင်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာလေးတို့လှုပ်ရှားလျက်ရှိတဲ့အပြင်ကရင်ပြည်သူ့စစ်အဖွဲ့ငယ်တွေလည်းရှိနေပါတယ်အလားတူပြီးခဲ့တဲ့မတ်လ17ရက်နေ့ကရေဖြူမြို့နယ်အတွင်းမှာမြေမြုပ်မိုင်းနှလုံး200ခုမှာအရက်သား6နမ2ဦးမိုင်းနှင်းမိပောက်ကွဲတဲ့အတွက်ခြေထောက်တစ်ဖက်စီဖြတ်တောက်ခဲ့ရပါတယ်2018နောက်ပိုင်းရေပြူမြို့နယ်မှာလက်တယ်မပေါ်မြေမြုပ်မိုင်းပောက်ကွဲမှု10ကြိမ်ထပ်မံဖြစ်ပေါ်ခဲ့ပါတယ်
။ရခိုင်ပြည်နယ်ရေတိတ်တောင်မြို့ကအင်ဂျီ150ရှိတဲ့ငတောက်သူခြေကြီးရွာမှာမေလ4ရက်နေ့ညနေပိုင်းမှာနေအိမ်၈လုံးမိရှုခံရပါတယ်။မိလောင်သွားတဲ့နေအိမ်တွေကတော့ဦးသိမ်းမောင်ဦးစောစောဦးတို့နေအိမ်ပါဝင်စုစုပေါင်းနေအိမ်၈လုံးဖြစ်ပြီးအခုမိရှုခံရတဲ့ကြီးရွာမှာအစိုးရကခမရ938တိုင်းရင်းနဲ့အနီးကတည်ရှိပြီးမီးလောင်မှုမဖြစ်ပွားမီကြေးရွာနီးမှာဆွေရသက်သားတချို့ကိုတွေ့ရှိရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ခံရတဲ့ငတောက်သူကြေးရွာသားတွေဟာလွန်ခဲ့တဲ့6လကရွာနီးတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ရေတိတ်တောင်နဲ့တခြားနီးစပ်ရာရွာတွေမှာသွားရောက်ခိုလုံနေရပြီးအခုလိုလူမရှိတဲ့ရွာတွေမှာနေအိမ်တွေကိုမီးရှို့တာရွာသားတွေရွာမှာပြန်ရဲအောင်တမင်လှုပ်တာဖြစ်တယ်လို့ကြေးရွာသားတို့ဖြစ်သူကိုကျော်ဝင်းကပြောပါတယ်။ရေတိတ်တောင်မြို့နယ်မှာကြောက်တန်းသမီးလှမြောက်တောင်ပါဝင်အ ਨੇ ဆုံးကြေးရွာပေါင်း၈ရွာခန့်မိရှုခံရပြီးလွန်ခဲ့တဲ့မလတတ္တယပတ်ကလေးကလည်းကြောက်တော်မျိုးနဲ့သင်းမကြေးရွာလည်းမိရှုခံခဲ့ရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးတင်းမာနေဆဲချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်ချင်းလူမျိုးတွေအရက်သားတေဆုံးဒဏ်ရာရတဲ့လုဆောင်ချက်အပေါ်ရှုတ်ချပြီးတွေ့ဆုံဆွေးနွေးအပြေရှာကြဖို့ချင်းလူငယ်ကွန်ရက်အဖွဲ့ကတရင်ထုတ်ပြန်ထားပါတယ်စစ်လေရင်နဲ့ပစ်ခတ်မှုကြောင့်ချင်းလူမျိုး29ဦးတေဆုံးခဲ့ပြီးတိုက်ပွဲအတွင်းလူသားတိုင်းအသုံးပြုမှုတွေကိုနှစ်ဖက်တပ်တွေမလုဆောင်ဖို့ချင်းလူငယ်ကွန်ရက်အဖွဲ့ကပြောခွင့်ရဆလိုက်မန်ဟုံကပြောပါတယ်ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစဉ်အတွင်းထောင်နဲ့ချီတဲ့အရက်သားတွေလည်းပလဲဝမြို့အတွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ဘေးတိမ်းရှာ
ောင်နေရပါတယ်။ဒါအပြင်စစ်ဆောင်စခန်းတွေမှာ COVID-19 ရောဂါကာကွယ်တဆေးရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရက်သားတိတ်ဆုံးမှုကိစ္စတွေကိုတေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလကိုမေလ30ရက်နေ့ထိတိုးမြင့်ထားလိုက်တဲ့အတွက်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရက်တည်းရအခက်တွေ့နေကြပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
။မေလ3ပိုင်းမှာမြန်မာနိုင်ငံကိုပြန်လာခြင်းနေတဲ့ထိုင်းနိုင်ငံရောက်အလုပ်သမားတွေအခက်အခဲကြုံတွေ့နေရတဲ့အကြောင်းကိုဘန်ကောက်မြို့နီးအလုပ်ရုံတစ်ခုကနေထွက်ခွာလာတဲ့ကိုယ်ဆောင်အောင်ကအခုလိုပဲပြောပါတယ်
။ဘန်ကောက်မှာနေတယ်ဘန်ကောက်ကနေပြီးတော့ဒီတရားလူတွေပြန်မယ်ဆိုတော့ကျတော့ကျွန်တော်တရားလူကြီးကတော့လာရတယ်။လာတော့ဒီကျတော့လမ်းပိတ်ထားတယ်ပြန်မရလို့ဆိုတော့ကျွန်တော်ဒီမှာနေနေရတယ်။ဆိုင်ပေါ်လည်းကျွန်တော်လက်မခံတော့ဖြစ်နေတယ်။လမ်းပေါ်မှာလည်းဟိုလေရင်ကြီးနဲ့လာခေါ်မယ်လို့လည်းကြားရတယ်။ကားနဲ့လည်းပြန်တယ်လို့လည်းကြားရတော့ကျွန်တော်ဘယ်လိုပဲဖြစ်ပြီးပြန်လို့ရလို့ရှိရင်ကျွန်တော်ပြန်မလို့မှရခင်ဗျ။ရတဲ့ဟာနဲ့
မြန်မာအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားနိုင်လာပြီးပြန်မဲ့နေရက်တွေကိုမြန်မာတန်ယုံကနေကြီးညာချက်ထုတ်ပြန်မှတာပြန်သိတယ်လို့လဲထိုင်းမြန်မာကြီးဆိုင်ရွှေ့ပြောင်းအလုပ်သမားခွေရီကွန်ရဲ့ MWRN ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပဲဆိုပါတယ်
ကျွန်တော်မြန်မာနိုင်ငံသားတွေကခုရဲ့မိခင်နေရက်ကိုပြန်မယ်ဆိုလို့ရှိရင်ကာဖျူအမိန်ရက်လဲဒီမေလကုန်ပြီရှိနေတဲ့အခါမှာကျွန်တော်တို့မိခင်နိုင်ငံအစိုးရကမီလာတင်းနဲ့ဆိုင်မှာကိုယ့်ရဲ့နိုင်ငံသူအသေးသားတွေအားလုံးလှိုက်လဲပြီးငါတို့နဲ့ကြိုးစားဖို့ပြင်ဆင်ထားတော့လေတစ်ဖက်နိုင်ငံရဲ့တည်ရဲဥပဒေကိုကျွန်တော်ကျော်လွှားနိုင်ခြင်းမရှိလို့အဲ့လိုအဟံတားဖြစ်နေတာပါခင်ဗ
ျနေရပြန်ဖို့ခက်ခဲမျိုးရှိနေတယ်လို့မြန်မာပြည်ရောက်ရင်ကွာလန်တီးမှာလည်းနေရအောင်မှနဲ့ပြီးတော့ထိုင်းနိုင်ငံနဲ့ပြန်ဝင်ဖို့ခက်ခဲဖြစ်မှာဆိုလို့လောလောဆယ်ပြန်ဖို့မစင်စားသေးဘူးလို့လည်းဖူကက်မှာအိမ်လှပန်းဆိုင်လှုပ်လှုပ်နေတဲ့မယမင်းဤကအခုလိုဆိုပါတယ်
ပြန်ရတခါလေးအိမ်ပြန်မရဘူးလေကိုရတင်းကအဆောက်တည်းနေရမယ်လို့ကြားတယ်အဲဒီမှာ928ရက်တောင်မရမှလို့ကြားတယ်928ရက်တောင်မရမှဆိုတော့အဲဒါကြောင့်ပြီးတော့ပြန်လာရင်လည်းခက်ခဲကြည့်မှကြောက်တယ
်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှလှုပ်လှုပ်နေတဲ့မြန်မာလောက်သမား3တန်းဝန်းကျင်ရှိနေတယ်လို့လောက်သမားကြီးလှောက်ရှားနေသူတွေထပ်မံထားပြီးတော့ပြီးခဲ့တဲ့တကြံရက်မတိုင်ခင်မှာမဲဆောက်မြဝတီလမ်းကနေအလောက်သမား6တန်းနီးပါးလောက်ပြန်လာခဲ့ပြီးဖြစ်ပါတယ်ရှင်
ဆက်ပြီးတော့ဆက်သွယ်မင်းမြန်ချက်ကိုတင်ဆက်ပေးသွားမှာပါမေလ3ရက်နေ့ဟာကမ္ဘာစံနယ်စဉ်လှုပ်လှခွင့်နေ့ဖြစ်သလိုလူထုရွေးကောက်တင်မြောက်တဲ့တောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရခေတ်မှာလည်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေရှိလာနေတဲ့ဆိုတဲ့အကြောင်းကိုတိုင်းနာသတင်းဌာနအများစုပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာမြန်မာသတင်း PNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖောရီကိုနမ်ဖောမ်ကနေဆက်သွယ်မင်းမြန်ရမှာအခုလိုစပြောပါတယ်
လက်ရှိမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်မှုအခြေအနေကိုပြောမယ်ဆိုရင်မြန်မာနိုင်ငံအတွင်းထဲမှာကြီးမားမီဒီယာတွေဖြစ်စီတိုင်းရင်းသားပြည်နယ်ဒေသတွေကဟိုဟာမီဒီယာတွေဖြစ်စီပေါ့နော်ဒီလွတ်လပ်မှုလို့ပြောမယ်ဆိုရင်လွတ်လပ်စွာသတင်းရယူရေးသားဖော်ထုတ်ခွင့်အတိုင်းအတာကတော့ဆွန့်လွတ်မှုတွေစင်ခုမှုတွေကတော့အများကြီးရှိနေတယ
်အဲ့ဒီစင်ခုမှုတွေကဘာတွေလဲရှင
့်2020ထဲမှာတင်ကိုသတင်းမီဒီယာတွေကိုသတင်းထောက်တည်ရဲ့သတင်းတော်ရောက်ရယူခွင့်နေဆိုလို့ရှိရင်လည်းအဖမ်းဆီးခံရတာတွေရှိတယ်။တန်တရားတွေနဲ့ပေါ့နော်။အဲ့ဒီဟာကနောက်ဆက်တွဲကဒီသတင်းမီဒီယာသမားတွေကိုဆက်လက်ပြီးတော့သတင်းမီဒီယာလုပ်ငန်းထဲမှာခွင့်ထဲမှာမရှိတော့အောင်မလုပ်တော့အောင်ကိုထုတ်ထုတ်ချင်တဲ့ရည်ရွယ်ချက်တွေအများကြီးပါတော့ဗော။ဒါကြောင့်မို့ဒီစိန်ခုံမှုတွေကအရင်နှစ်တွေထက်တော့ပိုပြီးကြီးမားတယ်လို့ပြောနိုင်တာပေါ့နော်။
ပြည်ပြန့်ဒေတာနဲ့တိုင်းနာဒေတာမီဒီယာနဲ့ပတ်သက်ပြီးကွာဟမှုအခြေအနေကဘယ်လိုရှိပါသလဲရှင့
်လွတ်လပ်မှုကတော့မရှိတာကတော့တူတူပဲသို့တော်လဲပြည်ပြန့်ဒေတာလို့ပြောမယ်ဆိုတာထက်ကိုဒီမြို့ကြီးပြကြီးမှာအခြေစိုက်တဲ့မီဒီယာတွေပေါ့နော်အဲ့ဒီမီဒီယာဌာနတွေရဲ့သတင်းထောက်တွေကတော့ဘာဖြစ်တခုခုဖြစ်တယ်ဆိုလို့ရှိရင်သူကအရှင်ယူရတာတွေအတိပေးရတာတွေကမြန်ဆန်မှုရှိတယ်သို့တော်လဲဒီတိုင်းသားဒေသတွေမှာဆိုလို့ရှိရင်သတင်းထောက်တွေကအရေးအတွက်အဖြစ်အနေနဲ့သတင်းရယူတဲ့အခါမှာတော့မှလွတ်လပ်မှုဟာတော်တော်မစိတ်ပူစရာဖြစ်တယ်ပေါ့နော်။ပြီးရင်ဗဲမြအောင်တင်ဆက်တဲ့အခါမှာလည်းစိန်ခုံမှုရှိတယ်။ဒီသတင်းအပေါ်မှာလူရဆွဲပြီးတော့လူရပုံမှန်နဲ့အချိန်မရွေးတရားဆွဲနိုင်တဲ့အခြေအနေတွေလည်းရှိတယ်။ဆိုတော့အဲ့လိုရင်ဆိုင်လာတဲ့အခါကျလို့ရှိရင်လည်းဒီတိုင်းသားဒေသတွေကသတင်းထောက်တွေကိုအနောက်ကနေပြီးတော့ဥပဒေကြောင်းအားဖြင့်ထောက်ကူပေးမဲ့အစုအဖွဲ့တွေဆိုတာလည်းမရှိသလိုဖြစ်နေတယ်ပေါ့နော်ဒါကကွာဟချက်ပေါ့
Now the Kuga, Lula Swayeta Quin, Tolin Quin, and Madagaya Shipo, Ludugo, Asoyago, Bello, Lotin Badalation.
Ludugo, the team media, ye bamu, Tishanale, Wulu, the Pemale, Eladuwe, Akulashima, Solution, Asoyaga, Rimananga, Ninjan Yi, Longazio, Accounted Post on Yakala, Lepide, Ilukala Yima, Media who put your Jim Yang Lang, Lotte Solution.
ဒီရဲ့ငင်းကြိုင်းလုပ်ငန်းစဉ်ပေါ်မှာလဲစိုးကျိုးတရားဥပဒေရှိလာနိုင်သလိုဖက်ဒရယ်ကိုတိဆောက်တောင်းမြန်မာနိုင်ငံရဲ့အခြေအနေကလည်းလူရပန်းတိုင်ရောက်ဖို့တော့တော်တော်ကြံ့ကြောက်မယ်လို့မြင်တယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မွန်ပြည်နယ်တထုံမြို့နယ်မှာ
KNU ပြည်လက္ခဏာကတမတော်ဖိအားပေးမှုကြောင့်ဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်နင်စကိတ်တွေကိုတရုတ်နိုင်ငံဖက်ကပိတ်ထားတဲ့အတွက်ရှမ်းပြည်မြောက်ပိုင်းမူဆယ်နမ်ခမ်းမြို့ကပြောင်းဆိုင်တောင်းလူတွေအခက်အခဲဖြစ်နေရပါတယ်တရုတ်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလ9ရက်ကြာသပတေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါဦးမယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးနိုင်ရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။လူသန်းပေါင်းများစွာရဲ့အသက်တွေကိုကယ်တင်ဖို့နဲ့ထိခိုက်လွယ်တဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့အတွက်ရန်ပုံငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါရယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်ကြာမှ COVID-19 ကရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်ပြီလို့ခန့်မှန်းရပေမဲ့အဲဒီနိုင်ငံတွေမှာအလုပ်လက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေကိုစမြင်နေရပြီလို့ကုလသမဂ္ဂကပြောပါရယ်။အမေရိကန်သမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်မပါဘဲအီရန်နိုင်ငံအပေါ်စစ်မတရားဆိုတဲ့လွှတ်တော်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကတိတ်ကိုစော်ကားတဲ့ဆုံးဖြတ်ချက်ဖြစ်ပြီးသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုသူ့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေအပေါ်ကာကွယ်နိုင်စွမ်းကိုထိလိုက်တယ်လို့သမ္မတထရမ့်ကသူပါကြောင့်ဗီတိုအာဏာသုံးရကလေးဆိုတဲ့ရှင်းလင်းချက်မှာပြောထားပါတယ်။ဇန်နဝါရီလတုန်းကအမေရိကန်နဲ့အီရန်ကြားစစ်ရေးတင်းမာနေချိန်မှာလွှတ်တော်ကသာစစ်ကြေညာခွင့်ရှိရမယ်လို့ဆိုပြီးလွှတ်တော်ကဒီဆုံးဖြတ်ချက်ကိုချခဲ့တာဖြစ်ပါတယ်။စင်ကာပူမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူရေအတွက်2000ကျော်သွားပါပြီ။ဒီကနေ့ဗိုင်းရပ်စ်ကိုကူးစက်ခံရသူနောက်ထပ်800နီးပါးကိုဆေးဆစ်တွေ့ရှိပါတယ်။ကူးစက်ခံရသူတွေထဲက90ရာခိုင်နှုန်းနီးပါးဟာနိုင်ငံသားကနေအလုပ်လာလုပ်တဲ့အဆောက်အအုံနေကြသူတွေဖြစ်ပါတယ်။စင်ကာပူမှာပြီးခဲ့တဲ့ဧပြီလဆန်းကစပြီး2လကြာဘလို့အရင်အင်ပြင်မထွက်ဖို့အမိန့်ဟာဂျွန်လာတရနေ့မှာတက်တန်းကုန်ဆုံးမှဖြစ်ပေမဲ့ဖြည်းဖြည်းချင်းစတင်ဖြည့်လျှော့တဲ့အနေနဲ့မေလ12ရက်နေ့ကစပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပြန်ဖွင့်ခွင့်ပေးသွားမှာဖြစ်ပါတယ်။ကိုရီးယားလေကြောင်းလိုင်းကလည်းကုန်ပစ္စည်းတင်ပို့မှုလုပ်ငန်းတွေတိုးတက်ဖို့အတွက်ရှေ့လကစပြီးတချို့လေယာဉ်ခီးစဉ်တွေကိုပြန်ပြီးပေးဆွဲသွားမှာဖြစ်ပါတယ်။လေကြောင်းခီးစဉ်တွေတိုးလာပြီးမဲ့နိုင်ငံတကာကိုသွားနေတဲ့ခီးစဉ်လမ်းကြောင်း130ထဲက32ခုကိုပဲပြေးဆွဲသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံကဓာတုဆက်ရုံတစ်ခုမှာဓာတ်ငွေရုပ်ဆိုင်ခဲ့တဲ့အတွက်9ရောက်ထက်မနည်းတေဆုံးပြီးရာနဲ့ချီကိုဆေးရုံတင်ခဲ့ရပါတယ်။ Visa Carbon မျိုးမှရှိတဲ့ LG Polymers ဓာတုဆက်ရုံကဓာတ်ငွေရုပ်ဆိုင်တဲ့အတွက်မြို့ရဲကလူပေါင်းရာနဲ့ချီအသက်ရှူဖြတ်ခဲ့တဲ့ပြဿနာတွေကြောင့်ဆေးရုံတင်ခဲ့ရပါတယ်။မြို့ကန်1000ကျော်ကိုလည်းပေးလို့ရရွှေ့ပြောင်းခဲ့ကြရပါတယ်။အီရတ်နိုင်ငံမှာတော့အရင်ထောင်နိုင်ရဲ့အကြီးအကဲဟာမူစတာဖာအယ်ခါဒီမီဝန်ကြီးချုပ်အဖြစ်ဒီကနေ့ကြမ်းတက်စာကြေဆိုပါရယ်။ဒါကြောင့်အီရတ်နိုင်ငံရဲ့အုပ်စုတွေကြားမှာ9လကြာအငင်းခုန်ဖြစ်နေတာတွေအဆုံးသတ်စီခဲ့ပါရယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းကဝန်ကြီးချုပ်အက်ဒယ်အဗ်ဒူမာဒီရာထူးကနေနှုတ်ထွက်သွားခဲ့ပြီးတဲ့နောက်အစိုးရဖွဲ့ဖို့ဝန်ကြီးချုပ်တာဝန်အတွက်သူ့ကိုရွေးချယ်ခဲ့တာဖြစ်ပါရယ်။ဒ
ตัวสุยาอันนี้เนี่ยเจตนาเรื่องพิเศษตัวเมลูเวนจิโจเดลคาดิมิกาคดีผิวเกวาร์เลยฟิโอเอเมมาวันสิ่งหนึ่งอย่างกูนายกันนี่เซนไอที่วอชิงตันนี่เรื่องนี้ใจใหญ่ทั่วโลกเลยครับเจ้าเลยอะคุณจะได้เรียนหน้าจอวิดีโอแต่ไม่มีการรอที่เราบ้าเลยใช่ฟิโอเอสิ่งหนึ่งกูน่าเสียอาเป็ดที่ชูใจเลยเพื่อที่สุดจะมาเลยจะมาสิ่งนี้มา
This program has come to you from the Voice of America, Washington.